Welcome to the Voice of America in Burmese.
ဒီမနက်ကလူငယ်တော်အလုံးဘေးရန်တွေပေါင်းကကြွေးပါစီကြောင်းဆုတောင်းမေတ္တာပို့သပါရစေ2022ခုနှစ်မေလ1ရက်စနေညပဲ VOA စီစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီကိုဗစ် -19 ရေပေါ်ခြေနေကြောင့် VOA စီစဉ်တွေကိုရာရာပြင်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးဗီဒီယိုကထုတ်လွှင့်ချိန်နဲ့ဒီပိုင်းနဲ့ထဲမှာပဲ VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News 2မှာလည်းအချိန်နဲ့တိုက်ရိုက်နားဆင်နိုင်ပါတယ်။ဒီနေ့ညအစီအစဉ်မှာနားဆင်ရမယ့်ထဲရန်ကုန်မြို့နေရာတချို့မှာပေါက်ကွဲမှုတွေရှိခဲ့တဲ့တဲ့င်းမှာတော့
3လုံးပေါက်တာနှလုံးက10နာရီလောက်ကအိမ်ပေါ်ကနေကြားတာပထမ3လုံးပေါက်တယ်နောက်ထပ်တလုံးထပ်ပေါက်တာ
ရန်ကုန်ဘက်မှာပေါက်ကွဲမှုဖြစ်ခဲ့တဲ့အချိန်ဒီကိုဒေသခံတူကအပြည့်အဝကိုပြောထားတာပါဒီအကြောင်းပြေဆုံးတဲ့အတူမြကြီးနားမှာ CDM လှူရှောင်းမှုကိုထောက်ပံ့နေတဲ့လူငယ်တွေအဖမ်းခံရတာပြည်တွင်းမှာအလုပ်ကန်ရှာပါပြီးစာဝတ်နေကြတဲ့လူလူမောင်းခိုးတွေကိုအခကျင်းဝင်ပေးပြီးအိမ်နီးချင်းထိုင်းနိုင်ငံတဲ့ခိုးဝင်သူတွေပိုများလာနေတဲ့အကြောင်းတွေနဲ့အတူနိုင်ငံတကာသတင်းဆောင်မတွေဖြစ်ဥရောပသားတွေရဲ့အမေရိကန်ပေါ်အမြင်နဲ့ကိုဗစ်ကူးစက်မှုစိုးနေတဲ့အိန္ဒိယအတွက်အမေရိကန်ကဘာလုပ်ပေးဖို့လိုနေတယ်လဲဆိုတာတွေနားဆင်ရပါမယ်နောက်ပိုင်းမှာတော့လူခွင့်ရေးဆိုင်ရာဒုအတန်းစီစဉ်တဲ့စနေညစကားဝိုင်းတွေကိုထုတ်လွှင့်မှုရှိပါတယ်။အခုအရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်။ဒီကနေ့ကြောက်ရောက်တဲ့ BBC ဆိုင်ရာလူသမားနေ့မေဒီနေ့မှာလည်းမြန်မာနိုင်ငံတဝန်းမှာဆက်ရနာသေးမှုကိုဆန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေရှိခဲ့ပါတယ်။ရန်ကုန်ချင်းနယ်မြို့နယ်ဘက်မှာဆန္ဒပြသူတွေရဲ့ကြွေးကြော်သံတွေပါရန်ကုန်ကမြို့နယ်တွေမှာပျောက်ကြားသဖြင့်ဆန္ဒပြပွဲတွေရှိခဲ့တယ်လို့မန္တလေး၊မုံရွာ၊ကလေး၊ညောင်ဦး၊ဖားကန့်၊မြိုင်စတဲ့နိုင်ငံတဝိုင်းကမြို့အသီးသီးမှာလည်းဆန္ဒပြပွဲတွေပုံစံမျိုးမျိုးနဲ့ရှိခဲ့ပါတယ်။ဆန္ဒပြပွဲတွေကိုစစ်တပ်ကပြစ်ခတ်ဖြိုခွဲဖို့ကြိုးစားတာတွေရှိပေမဲ့လည်းဆန္ဒပြသူတွေကထိတ်တန့်မတွေ့အောင်ရှောင်ပြီးဆန္ဒပြခဲ့ကြပါတယ်။အဲဒီကြားထဲမှာပဲစစ်တပ်နဲ့ရဲကပြစ်ခတ်တာနေဘက်ရောညဘက်တွေမှာပါဖမ်းဆီးတာတွေလုပ်နေစေပါဧပြီလ30ရက်နေ့ထိဆိုရင်အကြမ်းဖက်ဖြိုခွဲမှုတွေကြောင့်နိုင်ငံတော်မှာတေဆုံးသူ959ယောက်ရှိပြီဖြစ်တယ်လို့3485ယောက်ဖမ်းဆီးခံထားရတယ်လို့နိုင်ငံရေးအကြံသားများကူညီဆောင်ရှောက်ရေးအဖွဲ့ ABB ကထုတ်ပြန်ထားပါတယ်စစ်ကောင်စီကတော့ ABB ကထုတ်ပြန်တဲ့တေဆုံးသူအရေအတွက်ပေါ်ညှင်းချက်ထုတ်ပြီး240လောက်ပဲရှိတယ်လို့ဆိုထားပါတယ်ရန်ကုန်ရန်ကင်းမြို့နယ်ဘက်မှာဒီကနေ့ပေါက်ကွဲသံ3ချိန်ထဲမှာနေကြရတယ်လို့မြို့ကန်တွေကပြောတယ်လို့အင်းစိန်နဲ့တင်ငန်းချင်းမြို့နယ်တွေဘက်မှာလည်းပေါက်ကွဲသံတွေကြားခဲ့ရတယ်လို့မြို့ကန်တွေကပြောပါတယ်ပေါက်ကွဲတဲ့ကြောင်းရင်းတွေကိုတော့အတိအကျမသိရသေးပါဘူး။အခြေတော်အခြားနိုင်ငံများအဖွဲ့အာဆီယံရဲ့မြန်မာအရေးထုတ်ပြန်ချက်မှာပါရှိတဲ့အတိုင်းမြန်မာနိုင်ငံမှာအကြမ်းဖက်လူရဲတွေချက်ချင်းရပ်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကတောက်ကြနေမှာတောင်းဆိုခဲ့ပါတယ်။တရုတ်နဲ့ရုရှားတို့သဘောတူအောင်လေတံလျှော့ထားတဲ့ထုတ်ပြန်ချက်ကိုလူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံအားလုံးရဲ့သဘောတူညီချက်နဲ့ထုတ်ပြန်ခဲ့တာပါ။အာဆီယံအထူးတနမန်တူခန့်ပြီးမြန်မာအရေးကိုအမြန်ဆုံးဂိုက်တွဲဖြည့်ရှင်းဖို့နှောင့်နှေးမှုမရှိချက်ချင်းလုပ်ဖို့လည်းလူမျိုးရေးကောင်စီထုတ်ပြန်ချက်မှာပါရှိပါတယ်။လူမျိုးကောင်စီမှတောက်ကြနေတကယ်ပဲစီဝေးတွင်မြန်မာစစ်ကောင်စီကိုအဓိကကျွန်တော်နောက်ခံပေးနေတဲ့တရုတ်နဲ့ရုရှားတို့အကောင့်ကမှုမရှိစေဖို့အနောက်နိုင်ငံတွေကအလျှော့ပေးခဲ့ရပြီးတဲ့နောက်မှမှထုတ်ပြန်ချက်ကိုအတည်ပြုနိုင်ခဲ့တာပါငြိမ်းချမ်းစွာဆန္ဒပြသူတွေကိုအကြမ်းဖက်နေနေတဲ့အပေါ်လူမျိုးရေးကောင်စီကနောက်တစ်ကြိမ်ထပ်ပြီးအပြင်းထန်ပြစ်တင်ရှုတ်ချတယ်ဆိုတာနဲ့စစ်တပ်အနေနဲ့အစွမ်းကုန်ထိန်းသိမ်းလှုပ်ဆောင်ဖို့ထပ်မံတောင်းဆိုတယ်ဆိုတဲ့စာသားတွေကိုတရုတ်နဲ့ရုရှားတို့ရဲ့တောင်းဆိုချက်ကြောင့်ဖြိုပေးခဲ့ရပါတယ်ဒီလိုဖြိုပေးခဲ့ရတာနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီအနေနဲ့မြန်မာအရေးဆက်ဆက်ပတ်သက်မှုမရှိဘူးဆိုတဲ့အဆင့်အထိရောက်ပြီးကောင်စီတွင်ညီညွတ်ရေးမပြတ်ပြားစေဖို့ရှောင်ရှားရမှာဖြစ်ပါတယ်လို့အမည်မဖော်လူတဲ့တန်တမန်တူက AFP သတင်းဌာနကိုပြောပါတယ်။ပြီးခဲ့တဲ့အာဆီယံစည်းဝေးနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီမှတင်ပြဖို့ဗီယက်နမ်နိုင်ငံကတောက်ကြနေစည်းဝေးကိုခေါ်ယူခဲ့တာပါ။ဒီစည်းဝေးတွင်ကုလသမဂ္ဂဒွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်ခရစ်စတင်ရှော်နာဘူဂနာကစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဂျကာတာမှာသူတွေ့ဆုံဆွေးနွေးကြတာနဲ့ပတ်သက်လို့လည်းတင်ပြခဲ့ပါတယ်။ Miss Bugna ဟာထိုင်းနိုင်ငံဘန်ကောက်မြို့တော်မှာပဲရှိနေသေးပြီးမြန်မာနိုင်ငံကိုလာဝင့်ပေးဖို့ပန်ကြားတာကိုထပ်ပြီးပယ်ချခံခဲ့ရတယ်လို့တန်တမန်တွေကပြောပါတယ်။မြန်မာအရေးကိုနိုင်ငံတကာကညီညွတ်ညွတ်တုံ့ပြန်နိုင်ခြင်းမရှိတဲ့ပေါ်တောက်ကြနဲ့စီဝေးတွင် Miss Bugna ကသတိပေးပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူခဲ့တဲ့ဖေဖော်ဝါရီလတရနေ့ကလည်းကထိန်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာသူ့ရဲ့ကျိုးဆောင်ရှိနေတွေနဲ့အခုချိန်ထိလူကိုယ်ရန်ပြုတ်ခွင့်မရသေးဘူးလို့ရှေ့နေကြီးဦးခင်ပေါင်စောက AFP သတင်းဌာနကပြောပါတယ်။ကျွန်တော်တို့အမှုတွေစီကညွှန်ကြားချက်ရယူဖို့အခုချိန်ထိတွဲဆုံခွင့်မရသေးပါဘူး။ဆွဆွဲခံရသူစီကညွှန်ကြားချက်တွေမရဘဲနဲ့သူ့အတွက်ကျွန်တော်တို့ဘယ်လိုလုပ်ခုခံခြေပနိုင်မှာပါလဲ။ တရားစွဲဆိုခန္ဓာရသူရဲ့ဥပဒေအရရပိုင်ခွင့်တွေကျွန်တော်တို့အထူးပဲစိုးရိမ်မိပါတယ်လို့ဥက္ကမောင်စောကပြောပါတယ်။ဒေါ်ဆန်းစုကြည်ဟာနေပြည်တော်ကနေအိမ်မှာထိန်းသိမ်းခံရတာအခုဆို3လပြည့်သွားပြီဖြစ်ပြီးအပြင်မှာဖြစ်ပျက်နေတဲ့သတင်းတွေမသိရအောင်ဖြတ်တောက်ခံရတယ်လို့အကျိုးဆောင်ရှိနေနောက်တူးဖြစ်သူဒေါ်မင်းမင်းစိုးကလည်းတင်းလာနေမှာပြောပါတယ်။ရုပ်မြင့်တန်ကြားသတင်းတွေသူကြည့်ခွင့်မရဘူးလို့ကျွန်မထင်ပါတယ်။လက်ရှိအခြေအနေကိုသူသိနေတယ်လို့ကျွန်မမထင်ပါဘူးလို့ဒေါ်မင်းမင်းစိုးကပြောပါတယ်။ဒေါ်ဆန်းစုကြည်ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေဆက်သွယ်ရေးဥပဒေပို့ကုန်သွင်းကုန်ဥပဒေတွေနဲ့စွဲချက်တင်ထားတဲ့အပြင်တဘာဝဘေးရန်တွေထင်းထင်းကာကွယ်ရေးအဥပဒေနဲ့နှစ်မှုစွဲချက်တင်ထားတဲ့အတွက်စုစုပေါင်းအမှု6မှုနဲ့ရင်ဆိုင်နေရတာပါ။ရှိနေတွေနဲ့လူချင်းမတွေ့ရပဲရှိနေတွေဘက်မှာရောဒေါ်ဆန်းစုကြည်ဘက်မှာပါရဲတွေကစောင့်ကြည့်နေတဲ့ကြားဗီဒီယိုဆက်သွယ်ရေးကနေတစဲမဲ့တွေ့ခွင့်ရသေးတယ်လို့အကျိုးဆောင်ရှိနေအဖွဲ့က AFP ကိုပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာအသစ်ပြဋ္ဌာန်းလိုက်တဲ့အလုတ်ကိုင်ဖန်တီးရေးဥပဒေဆိုတာကိုအင်ဒိုနီးရှားလူထုမှထောင်ပေါင်းများစွာကဒီကနေ့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဒီဥပဒေသေးအောက်မှာမျှော်လင့်ချက်မဲ့ပြီးမရေရာတဲ့အနာဂတ်ကိုသင်္ကေတပြုတဲ့အနေနဲ့လမ်းတွေပေါ်မှာတင်းကျိုင်းတိုင်ပုံတူလေးတွေစိုက်ထူပြီးတော့ဒီကနေ့ကြာရောက်တဲ့အပြည်ပြည်ဆိုင်ရာလူထုမှနေ့ဒီနေ့မှာဆန္ဒပြခဲ့ကြတာပါ။ပြည်ထောင်တိုင်ပုံသူလေးတွေကျွန်တော်တို့လှုပ်ထားတဲ့အကြောင်းကဒီဥပဒေဟာကျွန်တော်တို့အလို့သမားတွေရဲ့အခွင့်အရေးတွေကိုမြေမြုပ်တကြိုပြစ်နေတာကြောင့်ပါကျွန်တော်တို့ဆက်ပြီးကန့်ကွက်သွားမှာဖြစ်ပါတယ်လို့ဆန္ဒပြပွဲစီစဉ်သူတို့ဖြစ်တဲ့ Redan Hatem Aziz ကဘာဟာစာဘာသာစကားနဲ့ပြောသွားပါတယ်ဆန္ဒပြသူတွေဟာအခြေခံဥပဒေခုံရုံးနဲ့သမရနန်းတော်နာအထိနောက်ပိုင်းမှာချီတက်သွားကြပြီးဥပဒေကိုပယ်ဖျက်ပေးဖို့တောင်းဆိုခဲ့ကြပါတယ်ဒီဥပဒေဟာညနာကြီးကိုရှော့ချတာနိုင်ငံသားလူကြမ်းသမားတွေအပေါ်ကန့်သတ်ချက်တွေကိုဖယ်ရှားပစ်တာအလုပ်ကံတွေပြီးပရွှေ့ပြောင်းလုပ်တာတိုးလာစေတာတလားတကြိမ်လုခလာစားကိုတနာရီချင်းလုခအဖြစ်ပြောင်းလဲပစ်တာတွေကြောင့်အလုပ်သမားတွေထိခိုက်နေနေတယ်လို့ဆန္ဒပြသူတွေကပြောပါတယ်ဒီဥပဒေကိုအင်ဒိုနီးရှားကမြို့အတော်များများမှာရပ်ပေါင်းများစွာဆန့်ကျင်ကန့်ကွက်ခဲ့ကြပြီးရဝန်ဆံကပ်ဖြတ်တွေရှိခဲ့တဲ့ကြားမှာပဲနိုဝင်ဘာလမှာသမ္မတဂျိုကိုဝီဒိုတို့ကလက်မှတ်ရေးထိုးပြဋ္ဌာန်းခဲ့တာပါတိုင်ဝမ်တောင်ကိုရီးယားပြင်သစ်ဘော့စနီးယားဆာဗီးယားတူရကီစတဲ့ကမ္ဘာတခြားနိုင်ငံတွေမှာလည်းမေဒီနေအထိမ်းအမှတ်ဆန္ဒပြပွဲတွေရှိခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51kilohertz 9885တို့ဖြင့်စနေတနင်္ဂနွေမှာ5လမီတာ190 kilohertz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျွန်တော်ဝင်းမင်းပါစနေနေ့ညပိုင်း VOA American တန်ရဲ့ထိတ်ထက်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ COVID-19 အကြီးအကျယ်ပြန့်ခန့်နေရတဲ့အိန္ဒိယမှာနေ့စဉ်ပိုးသစ်တွေ့သူပထမဆုံးအနေနဲ့4သိန်းစကျော်လာနေပါပြီ။အိန္ဒိယကျန်းမာရေးဝန်ကြီးဌာနကလွန်ခဲ့တဲ့24နှစ်အတွင်းပိုးသစ်တွေ့သူ 4,993 ရှိတယ်လို့ကြေညာလိုက်ချိန်မှာလူထုကျန်းမာရေးအရာရှိတွေကတော့တကယ်လက်တွေ့မှာကဒီချက်အနည်းဆုံး 5,000 ပိုများနိုင်တယ်လို့ယုံကြည်နေကြပါတယ်။ American ကူးစက်ရောဂါဆိုင်ရာအဆင့်မြင့်ဆုံးကျွမ်းကျင်သူ Anthony Fauci ကလည်း India Express သတင်းစာနဲ့အင်တာဗျူးပြောရမှာဒီ virus ကသူ့သဘောတဘာဝအတိုင်းလွတ်ပေးထားမယ့်ရင်လူပေါင်းတိုင်ဝမ်တဲ့ပေါက်ကွဲထွက်လာနိုင်တာကိုအခုကြားလိုက်တာပါပဲလို့အလေးနဲ့ထောက်ပြလိုက်ပါတယ်။ဒီ virus ရဲ့ဖြစ်စီနိုင်စွမ်းကိုအလေးမထားမရင်ကိုဒုက္ခကိုရှာသလိုဖြစ်သွားလိမ့်မယ်လို့လည်းဒေါက်တာဖောက်ချီကအထူးသတိပေးလိုက်ပါတယ်။အိန္ဒိယမှာလော့ဒ်ဒေါင်းခီးသွားလာပိတ်ဆို့မှုတွေအတိအကျချမှတ်ဖို့လိုတဲ့ဒါမှသာပြန့်နှံ့နိုင်မှုကိုရှော့ချဖို့ခြုံငုံမိနိုင်ပါပါလို့လည်းဒေါက်တာဖောက်ချီကအကြံပြုပါတယ်။ဘယ်သူမှတော့လော့ဒ်ဒေါင်းမချခြင်းဘူးဒါပေမဲ့သတင်းပတ်နှဲငယ်ချလိုက်ရင်တောင်ဒီရောဂါအများကြီးပြန့်သွားနိုင်တဲ့အပေါ်အများကြီးကိုထိန်းချုပ်နိုင်ပါပါလို့ဒေါက်တာဖောက်ချီကရှင်းပြခဲ့ပါတယ်ခင်ဗျ။အခုလိုအိန္ဒိယပါဝင်တခြားကမ္ဘာနိုင်ငံတွေမှာကိုဗစ်ပြန်တက်လာပြီးကာကွယ်ဆေးလုံးပန်းနေရချိန်မှာအမေရိကန်အနေနဲ့တော့ကိုဗစ်ကာကွယ်ဆေးမူပိုင်ခွင့်ကိုရှော့ပေးဖို့မပြတ်မသားဖြစ်နေစေပါမနှစ်2020ခုနှစ်အောက်တိုဘာလတုန်းကတည်းကအိန္ဒိယနဲ့တောင်အာဖရိကတို့ကအဆိုပြုထားခဲ့တဲ့ TRIPS TRIPS လို့သူကခေါ်တဲ့ညာနာပစ္စည်းမူပိုင်ခွင့်ဆိုင်ရာ WTO ကမ္ဘာကုန်သွယ်ရေးဖွဲ့သဘောတူချက်ကိုရှော့ပေးဖို့အမေရိကန်ဘက်ကပြတ်ပြတ်သားသားမပြောသေးပါဘူးဒီ trip သဘောတူချက်ထဲကမူပိုင်ခွင့်ဆိုင်ရာစိတ်ပိုင်းတချို့ကို short box ပေးလိုက်မယ်ဆိုရင်တခြားနိုင်ငံတွေအနေနဲ့အများအလွယ်တကူသုံးနိုင်မယ် coronavirus ကာကွယ်ဆေးအမျိုးအစားထုတ်ဖို့ဤပညာနဲ့ကိရိယာအရင်းမြစ်တွေမျှဝေခန်းစားနိုင်မှာဖြစ်ပါတယ်။ American ဆေးကုမ္ပဏီကြီးတွေနဲ့အတိုက်ခံ Republican Party ဘက်ကတော့ဒ တီချွေမှုစွမ်းအားဖြစ်တဲ့ဒီမူပိုင်ခွင့်ကိုရှော့မပေးဖို့အရေးကြီးတယ်လို့ပြောနေချိန်မှာအမေရိကန်ကုန်သွယ်ကိုယ်စားလှယ်ရုံးအရာရှိကတော့ကာကွယ်ဆေးတိုးထွက်ဖို့နဲ့အညီမျှဖြန့်ဖြူးပေးဖို့အတွက်လက်တွေ့ကျပြီးထိရောက်မဲ့နည်းတွေကိုကမ္ဘာမိတ်ဖက်နိုင်ငံတွေနဲ့ညှိနှိုင်းနေပါတယ်လို့ VOA ကရှင်းပြခဲ့ပါတယ်။အမေရိကန်ဆိုရပါတီဒီမိုကရက်ပါတီမတ်တချိုဘက်ကလည်းကိုဗစ်ကမ္ဘာကပ်ရောဂါတိုက်ဖျက်မှုမှာပိုထိရောက်လာရေးအတွက်ဒီမူပိုင်ခွင့်ရှော့ပေးဖို့တောင်းဆိုလာချိန်မှာသမရဂျိုးဘိုင်ဒန်ဆိုရကိုယ်တိုင်လည်းရှော့ပေးတဲ့မတင်ချင်းချင်းတုံ့တက်နေပါတယ်ခင်ဗျ။ဩစတြေးလျမှာတော့ကိုဗစ်အဖြစ်များလွန်နေတဲ့အိန္ဒိယမှာလွန်ခဲ့တဲ့၁၄ရက်နေထိုင်ခဲ့ပြီးအိမ်ပြန်လာမဲ့သူတွေကိုတနင်္လာနေ့ကစပြီးပြင်းပြင်းထန်ထန်တားမြစ်လိုက်ပါပြီ။အခုလိုပြန်လာမဲ့ဩစတြေးလျနိုင်ငံသားတွေနဲ့နိုင်ငံထဲနေထိုင်သူတွေအနေနဲ့ဒီတားမြစ်မှုကိုမလိုက်နိုင်တော့ငွေတန်နဲ့ထောင်ဒဏ်တွေချမှတ်ခံရလိမ့်မယ်လို့လည်းဩစတြေးလျအရာရှိတွေကသတိပေးနေပါတယ်။အရှိေးပေါ်ယာယီဖြစ်မနေ့နှောင်းပိုင်းကပဲထုတ်လိုက်တဲ့အခုတားမြစ်မှုဟာဩစတြေးလျအစိုးရအနေနဲ့ပြန်လာမဲ့နိုင်ငံသားတွေကိုပထမဆုံးအကြိမ်အဖြစ်ရာဇဝတ်မှုမြောက်တဲ့အထိလှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။အထူးကားကတော့ကိုဗစ် -19 ပိုးတွေ့သူနဲ့သေဆုံးသူရုတ်တရက်ပြန်မြင့်တက်လာတာကိုအကြီးအကျယ်ရင်ဆိုင်နေရတဲ့ကမ္ဘာလူကြီးဒုတိယအများဆုံးအိန္ဒိယနိုင်ငံကြီးကနေဩစတြေးလျကိုလာမဲ့ခီးတယ်တွေကိုတင်းတင်းကျပ်ကျပ်တားမြစ်နိုင်ဖို့လှုပ်ဆောင်တဲ့အပိုင်းတစ်ခုဖြစ်ပါတယ်။ဒီအမိန်ကမေလ3ရက်လာမဲ့တနင်္လာနေ့ကစအသက်ဝင်မှာဖြစ်ပြီးမလိုက်နာသူတွေအနေနဲ့ငွေတန်းပြင်းထောင်ဒဏ်9နှစ်ထိပါကြာခံရနိုင်တယ်လို့ဩစတြေးလျကျန်းမာရေးဝန်ကြီးဂရက်ဟန်ကကြေညာချက်ထုတ်ပြောခဲ့ပါတယ်ခင်ထိုင်းနိုင်ငံမှာတော့ဒီနေ့မှာပဲကိုဗစ်နဲ့နေဆင်သစ်ဆုံးသူစံချိန်သစ်အဖြစ်22ဦးကိုတက်သွားခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်ထိုင်းနိုင်ငံမှာကာလကြာရှည်စောင့်ခဲ့ရပြီးအများသူကအားမလို့အားမရဖြစ်လာခဲ့ရတဲ့အဆုပြုံလိုက်ကာကွယ်ဆေးထိုးပေးဖို့အစီအစဉ်အတွက်လည်းစည်ရင်းပေးသွင်းမှုတွေစတင်ပြင်ဆင်နေချိန်မှာပဲအခုလိုသစ်ဆုံးမှုတက်လာနေရတာပါကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရဒီနေ့ပိုးသစ်တွေ့သူပေါင်း1900နီးပါးရှိခဲ့တာကြောင့်ကိုဗစ်စဖြစ်တဲ့မိနစ်ထဲကဆိုရင်စုစုပေါင်းပိုးတွေ့သူက 68,000 ကျော်လာကသေဆုံးသူစုစုပေါင်းကလည်း224ဦးရှိလာနေပါပြီ။အရင်တုန်းကဒီဗိုင်းရပ်စ်ကိုပိုကြည့်အောင်ထိ ंछ ုပ်လာနိုင်ခဲ့ပေမဲ့အခုတော့တတိယလှိုင်းဖြစ်စဖြစ်လာခဲ့တဲ့တစ်နှစ်ကျော်အတွင်းအဆိုးဆုံးအခြေအနေကိုအသေးအံထိ ंछ ုပ်ဖို့ကြိုးပမ်းနေရတဲ့အနေအထားပါ။အခုတတိယလှိုင်းမှာအရင်ပြည်ထိုင်မှာစတွေ့ခဲ့တဲ့ကူးစက်မြန်ဗီဇာပြောင်းမျိုးကွက်တဲ့B117 ပါနိုင်ငံထဲဝင်လာပြီးအခုလက်ရှိဖြစ်နေသေဆုံးနေသူတွေရဲ့တဝက်နီးပါးကမှဒီပိုးမျိုးတွေကိုတွေ့ထားတာပါကာကွယ်ဆေးအတွက်လည်းအခုချိန်ထိတရုတ်ကလာတဲ့ဆိုင်နိုဖက်ကာကွယ်ဆေး 1.5 သန်းကိုလက်ခံရရှိထားပြီးအဓိကကျန်းမာရေးဝန်ထမ်းတွေနဲ့ကိုဗစ်တံခံရလွယ်သူတွေကိုထုတ်ပေးနေကအသက်60ကျော်အများပြည်သူ16သန်းအတွက်တော့စနေနေ့မှာစည်ရင်းစပေးဖို့ပြင်ထားပါတယ်ခင်ဗျာစနေညပိုင်း VOA American တန်ရဲ့ထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုဆက်ပြီးသတင်းပေးပို့ချက်တွေသတင်းဆောင်ပါတွေနဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရတော့မှာပါခင
်ဗျရန်ကုန်မြို့ရန်ကင်းမြို့နယ်အတွင်းမှာဒီနေ့နေ့လယ်ပိုင်းကပောက်ခွဲမှု3ချိန်ထပ်မံဖြစ်ပွားခဲ့ပြီးတော့မြို့နေရအနက်မှာလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတယ်လို့မြို့ကန်တွေကပြောပါတယ်ဒါပြင်တောင်တကုန်းနဲ့သင်္ကန်းကျွန်းမြို့နယ်တွေမှာလည်းဘတ်ကားမီးလောင်ကျွမ်းတာတွေပောက်ကွဲတာတွေရှိခဲ့ပါတယ်အခုလိုပောက်ကွဲမှုတွေကြောင့်မြို့ကန်တွေကြားမှာလုံခြုံရေးနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့အပြည့်စုံကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရန်ကုန်မြို့ရန်ကင်းမြို့နယ်နဲ့ဗဟန်းမြို့နယ်ကြားမှာရှိတဲ့မြမပလာဇာအနီးမှာတော့ဒီနေ့နေ့လယ်ပိုင်းကဘုံ၃လုံးထပ်မင်းပောက်ကွဲခဲ့ပါတယ်။မြမပလာဇာအနီးကဆက်မှုတက်လမ်းပေါ်မှာပောက်ကွဲမှုဖြစ်ပွားခဲ့တာဖြစ်တယ်လို့အဲ့ဒီအနီးနားမှာရှိနေသူမြို့ကန်တို့က VOE ကိုပြောပါတယ်
။၃လုံးပေါ့၃လုံးပေါက်တာနှလုံးကတဏ္ဍာရီလောက်ကအိမ်ပေါ်ကနေကြားတာပထမတလုံးပေါက်တယ်နောက်ထပ်တလုံးထပ်ပေါက်တယ်တိုင်းနဲ့နိုင်ခွဲလောက်မှာထပ်ပေါက်တယ်တလုံးအနောက်ဆုံးလုံးမှာပေါက်တော့တာတုံးလုံးပေါက်တယ်အတန်ကျဲတယ်ကျွန်တော်တို့အိမ်မှာနေတယ်ဆိုတော့လေအဲကောင်းနဲ့ဖွင့်မယ်နဲ့ပိတ်ထားတယ်ဆိုတော့အထဲဒီဆုံးကြားရတယ
်ပေါက်ကွဲမှုကြောင့်ဘယ်နှယောက်ထိခိုက်ဒဏ်ရာရတယ်ဆိုတာတော့တိကျအတိပြုနိုင်ခြင်းမရှိသေးပဲဒီဆက်မှုတက်လမ်းမကြီးကိုတော့ပိတ်ထားပြီးရန်ကင်းမြို့နယ်အတွင်းမှာလည်းလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတယ်လို့အဆိုပါမြို့ကန်ကပြောပါတယ်ဒီနေ့မနေ့အစောပိုင်းကတော့ရန်ကင်းဘောက်ထော်ကမှတ်တမ်းရုံးနေရာမှာအသစ်ဆောက်လုပ်ထားတဲ့စစ်ကောင်စီရဲ့စေယုံတစ်တစ်ခုကိုဖွင့်လှစ်ခဲ့ပြီးတော့မြို့နယ်အတွင်းမှာလုံခြုံရေးတွေတင်းကြပ်ထားတာပါတောင်တကုံမြို့နယ်အတွင်းမှာတော့ရန်နာထားတဲ့ YBS ကားနှင်းဒီနေ့အစောပိုင်းမှာမီးလောင်သွားခဲ့ပါတယ်ဘာကြောင့်မီးလောင်ကျွမ်းသွားတယ်ဆိုတာတော့အတိအကျမသိရသေးပါဘူးဒါပြင်သင်္ကန်းကျွန်းမြို့နယ်အတွင်းမှာဆိုလဲဒီနေ့ညနေပိုင်းကခီးတဲ့တင်ဘတ်ကားတစ်စင်းပောက်ကွဲမှုဖြစ်ပွားခဲ့ပြီးတော့ ဘာကြောင့်ပေါက်ကွဲတယ်ဆိုတာမသိရသေးဘူးလို့ဒေသခံတဦးကပြောပါတယ်။အချိန်တည်းမှာပဲရန်ကုန်မြို့အတွင်းနေရအတော်များများမှာစစ်ကောင်စီဘက်ကဖမ်းဆီးမှုတွေကိုလည်းလုပ်နေပါတယ်။တင်ငန်းကျုံမြို့နယ် BOC ဘက်ကတမာရီလမ်းတော်တွေဘက်မှာလည်းဒီနေ့မှလူတရာစင်ကျော်ဖမ်းဆီးခံခဲ့ရတယ်လို့တင်ငန်းကျုံမြို့နယ်မှာနေထိုင်သူတဦးကပြောပါတယ်
။ကုန်းလမ်းများထိမှာ900ဆိုင်ရှိတယ်။အိမ်ရဲ့အကအမီအရင်းမှာအမိုးလေးကို900ရောင်းတယ်။အဲကောင်ကြီးကနိုင်ငံကြီးလည်းမလုပ်ဘူး။အတူပါတွေပါရဲထိုးချိတ်ပြီးတော့ဟောင်းအဲ့ဒီကသူ့မြာသူ့မြာအဲ့ကိုရဆိုင်ပြီးမှငါ၆ရီအနည်းဆုံးဘဲမိုးပေါ့ရောင်းအဲ့မလုပ်ပါနဲ့ကျမသားပါကျမသားပါမလုပ်ကြပါနဲ့ကျမသားအင်းစီရနေတာဘာကြောင့်မလုပ်အဲ့ဆရာမလဲဆိုတော့သူ့မြာခေါ်သွားအခေါ်လဲကဘယ်စစ်သားတွေပါပြောလို့ဆိုတော့ဆိုင်ရဲလူတွေထွက်မလာနဲ့ထွက်လာရင်ကုန်ပြစ်တတ်မှာလို့ပြောပြီးတော့အတို့ကဆိုင်ရဲပါတယ်အမေစင်းနေပါအဲ့ဒီမှာအဲ့ဒီတမရင်းနဲ့လာနဲ့လာမှာရောက်တော့ဆရာကကျွန်တော်တမရင်းနဲ့လည်းရောက်နေပြီလေပူကြီးလေကျွန်တော်ဘာဆက်လုပ်အောင်လဲအဲ့ဆိုရင်မင်းတို့စကြောမင်းတို့ခါဘူးတော့လိုက်တယ်တဖန်လိုက်တယ်နာမည်ဘူဘူတော့ကွယ်အဲ့ဒီမှာ73ရောက်ပါသွားတယ်ကွာတိကျ73ရောက်ပါသွား
ဒါပြင်လိုက်သာမျိုးနဲ့အတွင်းကရွှေလင်းမန်းအိမ်ယာဘက်မှာလဲလူငယ်ခုနှစ်ဦးကိုမင်းညာကစစ်တပ်နဲ့ရဲတပ်ဖွဲ့တွေကလာရောက်ဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်ရန်ကုန်မြို့အတွင်းမှာလုံခြုံရေးဘက်ကဖမ်းဆီးစစ်ဆေးတာတွေကိုတင်းတင်းကြပ်ကြပ်လုပ်နေတာအပြင်ပောက်ကွဲမှုတွေလည်းဖြစ်လာနေတာကြောင့်တွားရလာရလုံခြုံမှုမရှိတော့သလိုမြို့ရဲ့လုံခြုံရေးပုံမှန်လည်းဆိုးရိမ်မှုတွေတိုးလာနေတယ်လို့မြို့ကန်တဦးကပြောပါတယ်။
အပြင်တော့ပြောရမယ်ဒီကနေ့ပြောရမယ်ဆိုရင်တော့စိတ်ပြီးတော့စိတ်မဖြစ်ဘူးပေါ့နော်ခလေးရအောင်ပြင်မခေါ်ရဘူးတခုခုဖြစ်မှာဆိုလို့လေကိုရီရောင်တွားရောင်နဲ့လက်လက်လက်လက်နဲ့တွားနေရတယ်သိပြီးတော့မလုံခြုံဘူးပေါ့နော်တွားနေရတာအဲအဆင်မပြေဘူးပေါ့နော်တွားတော့တွားနေရတယ်လူတွေကတော့ထွက်တာကကြတော့လုံးဝမဖြစ်မနေရထွက်ရတယ်ပေါ့နော်မင်းနဲ့ဆိုထွက်တယ်အခု၄နာရီ၅နာရီ၆နာရီနောက်ဆိုတော့ရန်ကုန်မှာလုံးဝလူရှင်သွားပြီအဲဟိုကိုပတ်ဆက်နေပါရဲ့ဆိုလဲအများကြီးကြီးလဲမထည့်ပါရဲ့ဘူးပေါ့ဟိုဖွက်ဒီဖွက်ပေါ့နော်အဲ့ဒါတွားတစ်ခါအပြင်တွားရမယ်ဆိုရင်အကုန်လုံးကားတွေကိုဆက်ရတယ်တခုလေးပေါ့နော်ဂဲလုံးလေးများရှိရင်ပေါ့နော်တခုစစ်မိသားတို့အဲ့လိုဘလို့မှဖြစ်မှာဆိုလို့ပြဿနာရှာမှာဆိုလို့ပေါ့နော်အဲဆိုရင်အကုန်လုံးတိတ်ဆိတ်မဖြစ်ဘူးထွက်တာလည်းအရင်အလုံးရှုပ်တယ်ဘုံတော်တစ်ခါဆိုရင်ယူအောင်ယူရတော့ထားခဲ့ရတယ်အိမ်မှာ
ပြီးခဲ့တဲ့ဧပြီလ18ရက်နေ့ကလည်းရန်ကင်းမြို့နယ်အတွင်းကအထွေထွေအုပ်ချုပ်ရေးရုံးမှာဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့ပြီးတော့ပြီးခဲ့တဲ့ရက်တွေအတွင်းမှာလည်းရန်ကုန်မြို့နယ်တချို့အပါအဝင်နိုင်ငံတော်ကတခြားနေရာတွေမှာပေါက်ကွဲမှုတွေအတော်များများဖြစ်ပွားခဲ့ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါစစ်တပ်အာဏာသိမ်းအုပ်စုနဲ့မပူးပေါင်းမဆောင်ရွက်ဘူးဆိုတော့ CDN အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားသူတွေကိုစစ်ကောင်စီကရေးယူနေတယ်လို့သူတို့ကိုထောက်ပံ့အားပေးနေသူတွေကိုလည်းဖော်ထုတ်ရေးယူတာတွေရှိနေပါတယ်မေလ၃ရက်နေ့မှာ CDN လှုပ်ရှားမှုတွေမှာပါဝင်သူတွေအတွက်ထောက်ပမှုကံပိန်းပြုလုပ်နေတဲ့ကချင်ပြည်နယ်မြို့ကြီးနားလူငယ်၁၂ဦးကိုစစ်ကောင်စီတပ်ဖွဲ့တွေကဒီမနေ့အစောပိုင်းမှာဖမ်းဆီးသွားခဲ့ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါမြို့ကြီးနားမြို့အင်ကြံတုံရပ်ကွက်တွင်ပိုသူလှူလူသူယူကံပိန်းစီစဉ်ပြုလုပ်နေတဲ့မြို့ကြီးနားလူငယ်အဖွဲ့၁၂ဦးကိုစစ်ကောင်စီတပ်ဖွဲ့တွေကနေဒီနေ့မနေ့ပိုင်းမှာဖမ်းဆီးသွားတယ်လို့လူငယ်တပိတ်ကောင်းဆောင်သူကပြောပါတယ်။
အလုံးကြီးဖတ်တယ်ပေါ့နော်သူတို့ကလက်ရှိလုပ်နေတဲ့သူက၁၇ရောက်ရှိတယ်ဒီနေ့သူတို့ဒီအင်တာနက်ပေါ့နော်မနေ့စီးနားမှာပဲအဲ့ဒီမှာသူတို့ဒီပို့သူလို့လို့သူယူပေါ့နော်ဆိုတော့အဲ့ဒီစစ်တနိုင်ရန်ကဖတ်တယ်ဖြစ်တယ်သူတို့အနေနဲ့ထင်းတိဟင်းရက်တွေဘူတီတို့ပေါ့နော်ဒါအတိအမှန်တွေပြီးတက်သူမီတွေပေါ့နော်သူတို့ CDM တွေကိုလည်းလိုတဲ့သူတွေရောလာယူပို့တဲ့သူတွေရောထားဆိုမှသူတို့အဲ့ဒီမျိုးနဲ့ campaign လုပ်တယ်ပေါ့နော်အဲ့ဒါဒီနေ့ကစစ်ကားတွေရောရေးကားတွေရောပြီးတော့ train ကားတွေရောပေါ့နော်အိုင်းနဲ့သူတို့ကိုဟိုတန်းတန်းနဲ့ထောက်ပြီးတော့သူတို့၁၁ယောက်လုံးကိုဖမ်းသွားတာဟုတ်တယ်။အမျိုးသမီးက၅ယောက်ပါတယ်အမျိုးသား၆ယောက်တဲ့ရွယ်ပိုင်းကတော့ဖြေကျော်တက်တယ်များတယ်
။ဖမ်းဆီးကလူငယ်၁၂ဦးကိုဘယ်မှာချုပ်နှောင်ထားလဲဆိုတာကိုတော့မသိရသေးဘူးလို့ဆိုပါတယ်။ဖမ်းဆီးခံရတဲ့မြကြီးနားလူငယ်ဖွဲ့တွေဟာပိုသူလူလူသူယူအစီအစဉ်ကိုမလကစတဲ့လှုပ်ဆောင်နေခဲ့တာပါ။ဒီနေ့မေဒီကဘာလူသမားနေ့အထိမ်းအမှတ်နေနဲ့မြကြီးနားမြို့မှာတပိတ်မောက်ဆန္ဒပြခဲ့ရမှာတော့အဖမ်းဆီးမရှိခဲ့ဘူးလို့သူကဆိုပါတယ်။မနေ့ကတောက်ကြံလေးညဘက်မှာမြကြီးနားမြို့တကုံရက်ွက်ရွှေလမ်းမကြီးမှာဆံငယ်စည်းလာတဲ့အမျိုးသားလေးဦးကိုညပိုင်းလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးသွားတယ်လို့လဲသူကဆက်ပြောပါတယ
်မနေ့ည9:00နာရီကျွန်တော်ဒီတကုံရွှေလမ်းမပေါ်မှာယောက်ျားလေးပေါ်တော့၄ယောက်သူတို့ကဆံငယ်စည်းပေါ်တော့သူကြီးမှ၄ယောက်စီးရပေါ့အဲ့ဆံငယ်စည်းပြီးသွားနေလို့မှပဲကင်းနေတဲ့ဒီအဖွဲ့ဘဲနေမှာပေါ်တော့ဒီအဲ့ဒါဖမ်းသွားတယ်လို့သိရတယ်
မြေကြီးနာမြို့မှာညမထွက်ရမိတ်ထုတ်ပြန်ထားသလိုရခင်ကထက်လုံခြုံရေးတင်ကြထားတယ်လို့မြို့ခံဥမုံလာကပြောပါတယ
်လုံခြုံရေးတွေတော့ပုံများလာတယ်ဒိတ်တွေပုံများလာပေါ့လေအထူးသဖြင့်ရေစကန်ရှိတို့အစိုးရဘာလို့ညဝတီဘာလို့ဒီကအဲ့လိုမျိုးတွေကြတော့ရေရောစစ်တပ်ဆောင်ရှောက်တယ်ဒီကနေ့စတော့ပုံများလာတယ
်စစ်တပ်ကနေနိုင်ငံတော်အာဏာကိုသိမ်းသိမ်းခဲ့ပြီးနောက်ပိုင်းမြေကြီးနာမြို့မှာစစ်အာဏာရှင်စန့်ကျင်ရေးတပိတ်လှုပ်ရှားမှုတွေဆက်တိုက်ဖြစ်ပွားနေတာပါဒီတပိတ်လှုပ်ရှားမှုတွင်လူများလောက်ဖမ်းဆီးသိမ်းသိမ်းခံရတယ်လို့လည်းမြေကြီးနားတပိတ်ကောင်းဆောင်တွေကပြောပါတယ်ကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံအတွင်းမှာအလုတ်ကန်ရှားပါမှုတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်မြန်မာစစ်ကောင်စီတပ်တွေကဖမ်းဆီးမှုတွေဖိနှိပ်မှုတွေပုံမတွုံးမြင့်လာနေတာကြောင့်ထိုင်းမြန်မာနယ်စပ်တွေကနေတဆင့်အီရီနာချင်းထိုင်းနိုင်ငံတွေကိုမြန်မာတွေအစုလိုက်အပြုံလိုက်ခိုးဝင်လာနေပါတယ်ဒီသတင်းကိုကျမမအေးမကပြောပြပေးမှာပါထိုင်းနိုင်ငံကန်ချနာဂူရီပြည်နယ်ဘန်ခေါ်အမှတ်14ကျေးရွာအုပ်စုအနီးကတက်တော်ထဲမှာလူကုန်ကူးသူတွေခေါ်လာတဲ့တရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား82ဦးကိုဧပြီလ29ရက်နေ့ကဖမ်းဆီးခဲ့ကြောင်းနေကြားဆောင်ရဲမှူးကလန်ပုတ်စင်ကထုတ်ဖော်ပြောဆိုသွားပါတယ်ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုံသမားရေးလှုပ်ရှားသူဦးမင်းဦးကလည်းအစုအဝေးနဲ့ခိုးဝင်လာတာတွေများနေကြောင်းထိုင်းတောင်ပိုင်းမှာခိုးဝင်လာသူတွေဒီရက်ပိုင်းတွင်မှ200ကျော်လောက်ရှိနေပြီဖြစ်ကြောင်းပြောဆိုသွားပါတယ်
ကျွန်တော်ဗီနီယာအဲ့ဒါလည်းအရိကန်ကနာဘူဘီအပိုင်းမှာပဲအလုံးပေါင်းအဲ့ဒီ52ရက်အဲ့ဒါလည်းထပ်မိရဟုတ်တယ်အဲ့တော့ဒီ5ရက်မှာ200ကျော်သွားပြီပေါ့
အလားတူဒီရက်ပိုင်းမှာပဲထိုင်းမြန်မာနယ်စပ်တပ်ပီနယ်မဲဆောက်မြို့နယ်မဲပကျေးရွာအုပ်စုအတွင်းမှာလည်းတရားမဝင်မြန်မာနိုင်ငံသား40ခိုးဝင်လာတာကိုကျေးရွာတကြီးနဲ့ရဲတပ်ဖွဲ့ဝင်တွေကတွားရောက်ဖမ်းဆီးခဲ့ပါတယ်မဲပကျေးရွာတကြီးကတော့အခုလိုပြောဆိုသွားပါတယ
်ဘော်ဒီလောဆော့ဆိုတော့လည်းเขาข้ามมาจริงแล้วก็ผมก็ขยายผลครับตามมาถึงที่เนี่ยครับที่เขาข้ามมากระเป๋าอะไรเขาก็ยังไม่ได้เอาไปก็ยัง
အခုလိုမျိုးအုပ်စုလိုက်အလုံးရင်းနဲ့ဝင်ရောက်လာနေတာဟာမြန်မာနိုင်ငံအတွင်းအလုတ်ကန်ရှားပါမှုတွေနဲ့နေရေးပုံမကျက်တဲလာလို့ဝင်ရောက်လာနေကြတာဖြစ်တယ်ဆိုပြီးသိရပါတယ်အများစုဟာပွဲစားတွေနဲ့ဆက်သွယ်ပြီးလာကြတာများပြီးပွဲစားတွေကလူမနေတဲ့တောင်ယာတဲတွေတက်တော်တွေထဲမှာခိုးဝင်လာသူတွေကိုထားပြီးမှထိုင်းနိုင်ငံအတွင်းပိုင်းကိုလူကုန်ကူးဖို့အတွက်လုပ်ကြတာဖြစ်ပါတယ်ထိုင်းနိုင်ငံအတွင်းမှာတော့ကိုဗစ် -19 ကပ်ရောဂါထိန်းချုပ်နိုင်အောင်နေဆက်အဝင်ထွက်တွေကိုတင်းတင်းကြပ်ကြပ်ပိတ်ပင်ထားပေမဲ့နေဆက်တလျှောက်ကလုံခြုံရေးအားနည်းတဲ့ခိုးလန့်တွေကနေမြန်မာနိုင်ငံသားတွေဝင်ရောက်လာနေကြတာပါဆိုပြီးပြောဆိုသွားပါတယ်ခိုးဝင်လာသူအများစုကိုတော့တောတောင်တွေထဲမှာလူပွဲစားတွေကထားခဲ့တာကြောင့်သုံးလေးရက်ကြာအစာရေစာပြက်လက်နေတာကိုတွေ့ရကြောင်းထိုင်းရနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင
်ခုလိုနိုင်ငံကသတင်းတွေကိုဆက်ပြီးတင်ဆက်ပြပါမယ်ဒီသတင်းမှအတွင်းမှာအမေရိကန်ပြည်အောင်စုသမ္မတဂျိုးဘိုင်ဒန်တာဝန်ကယူလာတဲ့တတန်းရက်တရာပြည့်ပါတယ်ဂျိုးဘိုင်ဒန်လက်ထက်ဥရောပမဟာမိတ်တွေဟာအမေရိကန်ရဲ့အဓိကဆက်ဆံရေးတွေပြောင်းသွားတဲ့ဟာကိုသတိထားမိကြပါလေ။အမေရိကန်ကိုဥရောပသားတွေဘယ်လိုမြင်တယ်လဲဆိုတာကို Henry Richwell သတင်းပြပို့ထားပါလေ။ကိုကြီးညက်ကဆက်ပြီးတော့ပြောပြမှာပါ
။ဗီဒီယိုကနေဆက်သွယ်စကားပြောတာတောင်မှ Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေအကြားလေတံပြောင်းသွားတာကသိတာပါလေ။ Joe Biden သမ္မတဖြစ်လာပြီးနောက်ပိုင်းမဟာမိတ်နိုင်ငံတွေအကြားအပြောင်းအလဲကြီးပြောင်းလဲခဲ့ပါပြီ။ဥရောပကလည်းဒါကိုနှွေးထွေးစာကြိုးဆိုပါတယ်လို့လေလာသူ Leslie Vinjamuri ကပြောပါတယ်
။ He wants to work in concert with America's allies and partners.
သူကအမေရိကန်မဟာမိတ်တွေမိတ်ဆွေတွေနဲ့အတူလက်တွဲလှုပ်ဆောင်ချင်တာပါ။အထူးသဖြင့်ဥရောပကသူတွေပါ။ဒါဟာလုံးဝအရေးကြီးတယ်လို့ကျွန်မထင်ပါတယ်။သမ္မတဘိုင်ဒန်အနေနဲ့နိုင်ငံစုံပါဝင်တဲ့အဖွဲ့တွေတဲ့ချက်ချင်းပြန်ဝင်တာ၊ကျန်းမာရေးနဲ့ယာတိဥရုဆိုင်ရာကိစ္စတွေမှာအမေရိကန်ရဲ့တန်ဋိဌာန်ခိုင်မာမှုကိုပြရခဲ့တာပါ။
အမေရိကန်ဟာကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့ပဲရစ်ယာတိဥတုဆိုင်ရာသဘောတူညီချက်ထဲပြန်ဝင်ခဲ့ပါတယ်။ဘရက်ဆဲကိုအမေရိကန်နိုင်ငံသားရေးဝန်ကြီးနှစ်ကြိမ်သွားရောက်ခဲ့ပြီးဥရောပသမဂ္ဂနဲ့နေတိုးအဖွဲ့ရဲ့အရေးပါမှုကိုထောက်ပြခဲ့ပါတယ်။ဥရောပကတန်တမန်ရေးရာအောင်မြင်မှုလို့မြင်တဲ့2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကိုအသက်ပြန်သွင်းတဲ့ဆွေးနွေးဝိုင်းတွေမှာလည်းအမေရိကန်ပြန်ပါလာခဲ့ပါတယ်။ဒီသဘောတူညီချက်ကအားနည်းချက်တွေအများကြီးရှိတယ်လို့ပြောဆိုပြီးအရင် Trump အစိုးရကနှုတ်ထွက်ထားတာပါအမေရိကန်ပြည်ပရုရှားကိုလည်းဆက်ဆံမှုအသေးအဖြစ်ရုရှားသမ္မတဗလာဒီမီယာပူတင်ကိုလူသက်သမားအဖြစ်သမ္မတဘိုင်ဒန်ကတုံ့နှုံပြောဆိုပြီးပိတ်ဆို့တန်ခတ်မှုနှစ်ခုထပ်လုပ်ခဲ့ပါတယ်လေလာသူဘာဗာရှယ်ရီကော့ဖ်က
The new sanctions were kind of more
ခုတည်ထချတဲ့ပိတ်ဆို့မှုအစ်တွေကယင်ဒေါ်နယ်ထရန့်ဆိုရလင်းနစ်တောင်းအောင်ချခဲ့တဲ့ပိတ်ဆို့မှုတွေတဲ့ပြင်းထန်ပါတယ်ရုရှားကလည်းဒါကိုသိပါတယ်ရုရှားကဒါကိုဒေါသထွက်ပါတယ်ဘာလို့ဖြစ်ကုန်တယ်လဲဆိုတာရုရှားစုကလည်းနားမလည်ပါဘူ
းတစ်ချိန်တည်းမှာပဲရုရှားကလည်းဘိုင်ဒန်အစိုးရကိုစမ်းသက်တဲ့အနေနဲ့ယူကရိန်းနယ်စပ်နားကိုစစ်သားတသိန်းဆေလွတ်ခဲ့ပါတယ်လေလာသူလယ်ရီစပါတိုက
He knows that inevitably
သမရယာရူစာပိုင်းမှာရုရှားနဲ့တရုတ်လိုနိုင်ငံတွေကစမ်းသက်တဲ့အနေနဲ့အကြအတဲတွေထိတ်တဲရင်ဆိုင်မှုတွေလုပ်မယ်ဆိုတာသမရဘိုင်ဒန်ကသိပါတယ်ဘိုင်ဒန်အနေနဲ့ဒါတွေကိုကြိုတွက်ထားပြီးတော့တခြားအင်အားကြီးနိုင်ငံတွေမလုပ်ခင်အကွက်တွေကိုကြိုရွှေ့ထားမယ်လို့ကျွန်တော်ထင်ပါတယ်အမေရိကန်မှာခေါင်းဆောင်အစ်တက်ပြီဆိုတာသတင်းစကားပေးတာမျိုးပ
ါသမရဘိုင်ဒန်လက်ထက်မှာအမေရိကန်နဲ့ဆက်ဆံရေးယိုယွင်းသွားတယ်လို့ရုရှားနိုင်ငံမော်စကိုမြို့ကန်တွေကမြင်ပါတယ
်
ကျွန်တော်သူ့ကိုမကြိုက်ပါဘူးရုရှားနဲ့ဆက်ဆံရေးမှာသူကရန်လိုတယ်လို့မြင်တဲ့အကြောင်းပြောသွားတာပ
ါ
ရုရှားကိုအကောင်းမမြင်ဘူးဆိုတာကျွန်တော်သိပါတယ်ဒါကတော့ကျွန်တော်သိတဲ့ကိစ္စပါလို့ပြောသွားတာပါတရုတ်နဲ့ဆိုရင်လည်းရှင်ချမ်းပြည်နယ်ကဝီဂါလူမျိုးတွေအပေါ်လူမျိုးတုံးအောင်လုပ်နေတယ်လို့ဘိုင်ဒန်အစိုးရကဆွဆွဲထားပါတယ်တရုတ်ကတော့ဒါကိုညှင်းဆိုပါတယ်ပထမကမ္ဘာစစ်တုန်းကတူရကီကအာမေးနီးယန်တပ်တန်းလောက်ကိုတတ်ခဲ့တဲ့ကိစ္စကိုလည်းလူမျိုးတုံးတပ်ဖြတ်မှုအဖြစ်လက်တလောအတွင်းမှာပဲအမေရိကန်သမ္မတကအတိအမှတ်ပြုခဲ့ပါတယ
်။ It's a consequential decision. It won't make it easy.
ဒါကအကျိုးဆက်များတဲ့ဆုံးဖြတ်ချက်ပါ။အာမေးနီးယားကိစ္စကြောင့်တူရကီနဲ့ဆက်ဆံရေးမပြေဖြစ်နိုင်တယ်လို့ရှင်ကျန်းကိစ္စကြောင့်တရုတ်နဲ့လည်းပြည်လည်မှာမဟုတ်ပါဘူး။ဘိုင်ဒန်ဆိုရအတွက်ရောကမ္ဘာအတွက်ပါအရေးကြီးတဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်နိုင်ဖို့လိုပါတယ်။ဒါကြောင့်ဒါဟာရှုပ်ထွေးပါတယ်။နောက်တစ်ခုစဉ်းစားရင်လေကျမတို့မြင်ကျင်တဲ့ကိစ္စတစ်ခုဖြစ်တဲ့ဘာနဲ့အလဲအလှယ်လုပ်မလဲဆိုတဲ့ကိစ္စမျိုးတွေဖြစ်လာနိုင်ပါတယ
်
အခုလောလောဆယ်မှာတော့သမ္မတဘိုင်ဒန်အစိုးရအနေနဲ့ဥရောပမဟာမိတ်တွေနဲ့နိုင်ငံရေးတာတာရာရာရှိနေပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမှာကိုဗစ်ကရောဂါတကြောပြန်ကူးစက်နေတာဟာဆူနာမီလိုင်းလိုတားဆီးမဲ့ဖြစ်လာနေတယ်လို့အိန္ဒိယနိုင်ငံဆေးရုံတစ်ခုရဲ့ကြောက်ကတ်ဌာနအကြီးအကဲတယောက်ကပြောပါတယ်။ဆေးရုံတွေဟာကရင်လည်းမရှိအောက်ဆီဂျင်လည်းမရှိတော့တာကြောင့်နောက်ထပ်လူနာတွေလက်ခံလို့မရဘဲဖြစ်နေတဲ့အကြောင်းရိုက်တာသတင်းတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်။ကျမခွာညိုပါ။အိန္ဒိယနိုင်ငံရဲ့မြို့တော်နယူးဒေလီကလူနာတွေဖြည့်ဆည်းနေတဲ့ဆေးရုံတွေဟာအောက်ဆီဂျင်အလွန်အမင်းလိုအပ်နေပါတယ်။ဧပြီလနှောင်းပိုင်းတိုင်းပြည်ထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာဆူနာမီလိုင်းဖြစ်လာသလိုညရင်းချင်းနောက်တစ်ကြိမ်ပြန်ပြီးတော့မြင့်တက်လာနေတာဟာလေးရမြောင်ဇက်တိုက်ကမ္ဘာကူးစက်မှုစံချိန်ကိုချိုးနေပါတယ်။ DK ရှမားရဲ့အဖေကကိုဗစ်ရောဂါဖြစ်နေပါတယ
်။မေရေပီတာဂျီ70 years old ဟဲ။အောက်ဆီဂျင်ကစလန်ဒါဘလက်မေခရီးဒါ
။ကျွန်တော်အဖေကသက်80ရှိနေပြီ။မနေ့ညတော့ကကျွန်တော်အောက်ဆီဂျင်ပူးကိုမှောက်ခိုးဈေးကနေပြီးတော့ရူဘီ4000နဲ့ဝယ်ခဲ့တာအခုကုန်သွားပြီ။ဆေးရုံမှာဂရင်ရှိသေးလားလာကြည့်တော့လေဒီမှာဂရင်ရောအောက်ဆီဂျင်ရောမရှိတော့ဘူးအခုမှောင်ခိုဈေးမှာတော့မှအောက်ဆီဂျင်ကပြတ်နေပြီ
အိန္ဒိယနိုင်ငံဟာကာယောဂါရဲ့ဒုတိယလှိုင်းတန်းကိုအလူလဲခံနေရပြီးမြို့တော်နယူးဒေလီမှာဆိုရင်၄မိနစ်မှာတယောက်နှုန်းနဲ့ COVID-19 ရောဂါနဲ့သေဆုံးနေကြရတာပါဒေါက်တာရှာရက်ကပန်တာမက်ဆေးရုံမှာတာဝန်ကျပါတယ
် 10-12% are unregular oxygen demand
covid luna 20 ဝန်းကျင်နဲ့တခြား luna 10ယောက်12ယောက်ဟာအောက်ဆီဂျင်ကိုပုံမှန်ပေးနေရသူတွေပါဈေးမှာ luna အားလုံး60ရှိတယ်ကျွန်တော်တို့ကအောက်ဆီဂျင်ကိုချက်ချင်းရဖို့လိုတယ်လူတွေအကုန်လုံးကလည်းအောက်ဆီဂျင်ရဖို့ပြေးလွှားပြီးတော့လိုက်ရှာနေကြတာပဲဒါပေမဲ့ဘယ်မှမရဘူးလုံးလင်းချက်မရှိဘူ
းအိန္ဒိယနိုင်ငံမှာပိုးထွက်အတီးပြူ luna တွေအများများလာနေပြီးဒီသတင်းပတ်နှောင်းပိုင်းမှာ24နာရီတွင်3သိန်းခွဲလောက်ကူးစက်ခံရပါတယ်။ဒါဟာလေးအမြောက်ဇက်တိုက်စံချိန်ကျိုးအောင်တက်နေတာဖြစ်ပါတယ်။အောက်ဆီဂျင်လည်းကုန်လူနာကရင်တွေလည်းမရှိတော့တာကြောင့်ဒေလီကဆေးရုံတွေမှာသာမကတနိုင်ငံလုံးကဆေးရုံတွေမှာပါလူနာတွေကိုထပ်ပြီးတော့လက်မခံနိုင်ပဲဖြစ်နေရပါတယ်။ဒေါက်တာ DS ရာနာကနယူးဒေလီမြို့ကစာဂင်ဂါရမ်ဆေးရုံကကြောက်ကတ်ဌာနအကြီးအကဲပါ
I think we are this is really tsunami now what away aandhi ki tarah
tika yoga ha de tsunami ba bae ka yoga dutiya line ha tsunami line lo yauk la bi chet chin mae ba ma so a kong long lo atta de ji phit la ba de di the ma oxygen ga do a ye ji song ma bae se yong se gan gadin a ya a long ga lo at ni de law ba ma ma shi daw ba u a ye ji song ga oxygen ba bae chano lo ma le 3 ye 5 ye 6 ye de ke sit khin ni ya da ba တမ်းပြည်တဲ့ကဆေးရုံတိုင်းဟာလုံးဝကိုဒီယောဂါနဲ့စစ်ခင်းနေရတာပါ။
တင်းဒီယာနိုင်ငံမှာညာရင်ချင်းလူပေါင်း3000နီးပါးသေဆုံးခဲ့ရပြီးတဲ့နောက်တနင်္ဂနွေနေ့ကအထိပိုးကူးဆက်တည်ပြုလူနာ18သန်းနီးပါးနဲ့သေဆုံးသူ2သိန်းနီးပါးရှိလာပြီဖြစ်တဲ့အကြောင်းအိန္ဒိယကျန်းမာရေးဝန်ကြီးဌာနရဲ့မှတ်တမ်းမှာဖော်ပြထားပါတယ်ရှင်။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။တော်ရှိမြတ်ဗျာ။ခုတော့ Passion Season တွေကိုလှည့်ပြီးတင်ဆက်ပါတော့မယ်။မြန်မာနိုင်ငံကလူခွင့်အခြေအနေကိုထင်ဟတင်ဆက်ပေးနေတဲ့ဒုတန်စီစဉ်တဲ့စတင်ပါမယ
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်ပတ်စင်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မတရားဖန်ဆီးခံရတဲ့ဖြစ်စဉ်တွေကိုဒို့အတန်ကရှာဖွေဖော်ထုတ်ထားပါတယ်။ဆေယနာရှင်ရဲ့လက်ကင်တုပ်လုံးချုံရေးတပ်ဖွဲ့တွေဟာသူတို့ဖမ်းမဲ့ဆွဆွဲခံရသူကိုလာပြီးဖမ်းတဲ့ချိန်မှာအိမ်မှာမရှိခဲ့ဘူးဆိုရင်ရှိတဲ့မိသားစုဝင်တွေကိုဖမ်းဆီးခေါ်ဆောင်တဲ့ဖြစ်စဉ်တွေအများအပြားဖြစ်လာတာကိုမြင်တွေ့ရပါတယ်။ဒါဟာတစားကန်လို့ဖမ်းဆီးတာဖြစ်ပြီးတော့ဥပဒေနဲ့မညီပါဘူး။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်။
ဒီမှာရအကူလာရှာတယ်မတွေ့တော့ကြတော့သူ့မိန်းမနဲ့သူ့မျိုးဆွဲသွားတယ်သူတို့ဒီတိုင်းမှာတည်င်းရလို့ဆိုပြီးတော့လာရှာတယ်အဲမှာပါတယ်တည်င်းရရဆိုပြီးတော့ဝင်ရှာပြီးသူတို့အကုန်ဝင်ရှာပြီးတော့အတိုင်းကြီးတွေ့သွားတော့သူတို့ယူပြီးတော့ဒီမိန်းမဦးတော့ခဏပဲထိန်းထားတယ်ဆိုပြီးခေါ်သွားအချင်းတည်းကမှန်လို့မတွေ့ရ
မောင်ဖြစ်သူကိုဆေအုပ်စုရဲ့လုံခြုံရေးအဖွဲ့ကပြန်ပေးဆွဲတာခံလိုက်ရတဲ့အမျိုးသမီးကပြောပြတာပါသူမရဲ့အကိုကိုဆန္ဒပြလူငယ်တွေရဲ့ရှေ့တန်းအတွက်ဒိုင်းလုပ်ပေးတဲ့ဆိုပြီးတည်င်းပေးခံရတာကြောင့်မက်လာဆယ်ရက်နေ့မှာအာနာရှင်လက်ကင်တုံးစစ်သားနဲ့ရဲတွေကလာဖမ်းခဲ့ပါတယ်။အိမ်ထဲဝင်ရှာပြီးသူတို့လာဖမ်းတဲ့သူမရှိတဲ့အခါအိမ်မှာရှိတဲ့မိန်းမနဲ့ညီတို့ကိုဖမ်းသွားတာပါ။ခဏပဲခေါ်သွားမယ်လို့ပြောခဲ့ပေမဲ့အခုတော့ပုံမှန်တက်တရားစွဲခံလိုက်ရပါပြီ။ပုံမှန်905နဲ့စွဲခံရတယ်လို့ကြံခဲ့တဲ့မိသားစုဝင်တွေကတည်ထားကြပါတယ်။မက်လာဆယ်ရနေ့တည့်ရက်ထဲမှာပဲသူမအကိုရဲ့အလုံယုံကအလုံသမား900ကိုလည်းတခါတည်းဖမ်းသွားခဲ့ပါတယ်။သူတို့ကလည်းဖုန်းနဲ့စစ်ဆေးပြီးဒီမိုကရေစီလှုပ်ရှားမှုနဲ့ပတ်သက်တာတွေတွေ့ရတယ်ဆိုပြီးပုံမှန်တက်တရားဆွဲထားပါတယ်။အခုလိုမတရားဖမ်းဆီးခံရတာတွေကြုံပြီးနောက်မှာတော့ကြံခဲ့တဲ့မိသားစုဝင်တွေမှလည်းစိတ်ပိုင်းဆိုင်ရာမလုံခြုံမှုတွေခံစားနေကြရပါတယ်
။စိတ်ကတော့ဘယ်လုံခြုံမှအများအားဖြင့်ကောင်းပြအောင်လည်းမရအောင်အများအားဖြင့်ကြောက်နေရဘူး။သူပြောမလို့ဘန်ဒဲဆိုရင်အကုန်ကြောက်ရပေါ့သူတို့ဘာသာနေနေအကုန်ကြောက်နေရသူစိတ်ငြင်းငြင်းကိုကြောက်နေတော့ဟုတ်ကဲ့လုံးချုံမှုလည်းမရှိဘူးပေါ့
တစားကန်လို့ဖန်ဆီးသွားတဲ့အဲ့ဒီသတင်းတွေကိုဒို့အတန်ကစူးစီးကြည့်ရမှာတော့ဆယ်ခုချက်မနည်းရှိနေရကိုတွေ့ရပါတယ
်ပြည်မျိုးမှာတော့တန်တရားနဲ့ဖမ်းလို့သူကိုမတွေ့လို့ဆိုပြီးမိခင်နဲ့ညီဖြစ်သူကိုဖမ်းဆီး
တဲ့မှာမက်လာ9ရက်နေ့ညက NLD ပါတီရဲ့ရွေးကောက်ခံအမတ်ယခု CRPH အဖွဲ့ဝင်ဦးစီးသူမောင်ကိုဖမ်းမမိလို့အဖေဖြစ်သူကိုရိုင်းနဲ့ဖမ်းဆီးသွားခဲ့ပါတယ်။နောက် CDN လုတ်ပြီးတင်းရှောင်နေတဲ့ဖအံမျိုးကဆီယာမရဲ့မိသားစုဝင်ကိုတစားကန်လုတ်ကဆီယာမကိုဖမ်းခဲ့ပါတယ်။ဒို့အတန်ကတွေ့ရတဲ့သတင်းတွေမှာတမီးမကြွေလို့အမေကိုဖမ်းတာ၊တားကိုမကြွေလို့အမေကိုဖမ်းတာ၊အမျိုးသားကိုမကြွေလို့ခလေးနဲ့ဇနီးကိုခေါ်ဆောင်သွားတာ၊ခလေးရှိမှမိဘကိုနှိပ်စက်ပြီးချင်းချောက်ဝန်ခံခိုင်းတာတွေပါဝင်ပါတယ်။ဖမ်းဆီးခေါ်ဆောင်မှုတွေမှာလည်းနမဲတူတူကိုမှားယွင်းခေါ်ဆောင်ပြီးရိုင်းနှက်တာတွေရှိသလိုဖမ်းချုပ်ခံထားရတာလည်းရှိပါတယ်။ဒဇာကန်လောက်ဖမ်းဆီးခေါ်ဆောင်ခံရသူတချို့ကိုပြန်လွတ်ပေးတာမျိုးရှိပေမဲ့တချို့ကတော့ပုံမှန်တက်တရားဆွဲခံကြရတာပါ။ကိုကျော်ကျော်ကတော့ သူတည်င်းပေးခံရပြီး905ကနဲ့ဖန်ဆီးခံရမဲ့စရင်တွေပါနေတာကိုတည်င်းပေါက်ကြားလာပြီးကြိုသိခဲ့ရပါတယ်။အိမ်မှာကြံခဲ့တဲ့သူကိုဖမ်းနေတဲ့လက်ကင်ကြုံရဲနဲ့စစ်တပ်ရန်ကိုကာနိုင်အောင်သူတို့မိသားစုလိုက်တင်းရှောင်နေကြရပါတယ်။သူက
တုံးမတွေကုန်ရုံဆိုတာကျွန်တော်တို့ကလည်းပါတာ။ဒီတက်စီကိုခိုးရတယ်မဟုတ်ဗျာ။ဒီမျိုးကလည်းတက်တာမဟုတ်ဗျာ။ကြံငါးဘောင်းကြည့်လို့လည်းကောင်းလို့မဟုတ်ကျွန်တော်တို့ကဟုတ်တယ်လား။ကျွန်တော်တို့မချိုက်လို့မချိုက်ဘူးပြောမိတယ်။ဒါမှမဟုတ်လေကျွန်တော်ဆိုလည်းဒါမှနိုင်ငံရေးသိတဲ့ကောင်ဖို့ဗျာတကယ်ဆိုတာဘယ်သူမှလည်းရက်တိရမဟုတ်ကျွန်တော်တို့ကအနီပါတီမဟုတ်ဘူးအစိမ်းပါတီလည်းမဟုတ်အပြားလည်းမဟုတ်ကျွန်တော်တို့ကတနည်းလုံးမှတနည်းစားတော့ဝင်တယ်အဲ့ဟိုဒီပေါ်တော့ကျွန်တော်ဟိုတက်မလို့ထောက်ခံပြီးမျိုးသမီးတယောက်ကတိုင်လိုက်တဲ့အချိန်မှာကျွန်တော်တို့ကအလိုလိုမိသားစုပြက်ကိုပြက်ဆက်သွားတာဗျာအဲ့ဒီတော့လည်းစစ်စီးမှုလည်းမရှိဘူးမေးမြန်းမှုလည်းမရှိဘူးကျွန်တော်တို့ကအလိုလိုအပြစ်သားတက်သွားတာ
ကိုကျော်ကျော်ဟာနေစားအလုပ်သမားတူဖြစ်ပြီးတော့မိသားစုဝင်ငွေအကျွတ်အထူးခရှာနေရသူမျိုးဆန္ဒပြပွဲတွေမှာမပါနိုင်ခဲ့ပါဘူး။ဒါပေမဲ့အာဏာရှင်ကိုမလိုလားတာကြောင့်ညာဘက်တပ်မုံတီဆန့်ကျင်တာတွေတော့လုပ်ခဲ့ပါဗျ။ဒါကိုသတင်းပေးခံရတာပါ။သူတို့ရက်ကွက်နဲ့အနီးနားကရက်ကွက်မှာသူ့လိုသတင်းပေးခံရသူ390ရှိရလို့သူကပြောပါဗျ။ကြုံမဆောင်မဲ့နေခဲ့သူတွေကတော့ဧပြီလ18ရက်နေ့မှာဖမ်းခံရပြီးသူနေတဲ့လမ်းထဲက၅ရောက်ပါသွားတယ်လို့ကိုကျော်ကပြောပါရယ
်မဖြစ်မနေမလို့ဒါပြီးနေရတာအတက်အိုးရင်ဟိုအတက်နေရှိလို့ဒါဒီမှာဟိုဒီဟိုမင်းရန်လူမျိုး၅ပါးထဲမှာပါတယ်မင်းစုနဲ့တွေ့တို့ဒါကျွန်တော်တို့ကပြီးနေရတာပဲရှိရဗျာကျွန်တော်စီမှာဆိုဒီနေ့အလုံးမလို့နတ်ဖျံတော့ကိုအဆင်ပြေတယ်ဆိုရယ်ဒီသားသူမျိုးမဟုတ်ဗျာဒါမဲ့ဟိုဘယ်လိုပြောမလဲတော့အဆင်ပြေတယ်လို့ပဲကျွန်တော်တို့ဒီလိုပဲပတ်ပြေးနေရတာပေါ့အဲ့လိုပဲပြောအောင်ပါပေါ့ရခုမိသားစုကလည်းအဆုလိုက်အပြုံလိုက်နေလို့မရတဲ့အနေအထားဆိုတယောက်တည်းနေရစီမိခွဲနေကြတာပေါ့ဖုန်းနေနဲ့ပဲဆက်သွယ်ရတာပေါ့နော
်လူတယောက်ကိုဖမ်းဆီးရမှာနိုင်ငံသားတဦးရဲ့လွတ်လပ်ခွင့်ကိုချိုးဖောက်ပြီးလုံနိုင်အောင်စစ်အုပ်စုကသူတို့အာဏာသိမ်းပြီးချင်းမကြမီ February 13ရက်မှာနိုင်လွတ်လုံဦးပြည်ပုံမှန်3ဦးကိုရန်ဆိုင်ခဲ့ပါတယ်အဲ့ဒီလိုရန်ဆိုင်လိုက်တာဟာလူတယောက်ကိုအိမ်ထဲဝင်ပြီးသူတို့ဖမ်းရှင်းတယ်လို့ဖမ်းနိုင်ခွင့်ပေးလိုက်တယ်လို့ပါတယ်နိုင်လွတ်လုံပုံမှန်9ခွန်နဲ့ရှစ်ကိုဖျက်သိမ်းတာကြောင့်အတိတ်တည်းမပါပဲဝင်ဖန်းတာတရားရုံးခွင့်ပြုချက်မပါပဲ24နိုင်ထက်ကြော်ပြီးချုံနောင်ထားတာနဲ့အချိန်မရွေးအိမ်ထဲဝင်စပြီးပစ္စည်းတွေသိမ်းတာတွေလုံမဲ့ဆိုတဲ့သဘောဖြစ်ပါတယ်လူတယောက်ကိုဖမ်းဆီးသိမ်းသိမ်းရမှာဖမ်းဆီးရဲ့အဖွဲ့အစည်းကလိုင်းနာရမယ့်အချက်တွေကိုအကြံဖတ်စစ်အုပ်စုကလိုင်းနာခြင်းမရှိဘဲလုံနေတာကိုတွေ့ရတယ်လို့နိနာသူတွေအကြွတ်ဥပဒေဆိုင်ရာအကူအညီပေးနေတဲ့အဖွဲ့ကနေသိရပါတယ်တို့အတန်နဲ့စကားပြောပြခဲ့တဲ့တရားလွှတ်တော်ရှိနေကတော့
ဖမ်းလို့ရလားလို့ပြောရင်တော့နံပါတ်1ဒါဟိုစာလုံးဝဖမ်းလို့မရပါဘူးဒါလေကျမတို့ဒီဥပဒေမှာလည်းမပြောထားဘူးတင်လားဟိုစာဟိုတောင်းမတွေ့ရင်အဖေကိုဖမ်းလို့ရပါတယ်ဆိုတာမျိုးဥပဒေမှာလည်းခွင့်ပြုထားတာလည်းမရှိဘူးဒါဒီဘယ်လိုပြောမလဲပြန်ပေးဆွဲတယ်လို့ဖြစ်နေတယ်သိရမလားဆိုတော့အေးဟိုဟိုပေါ့နော်ဒီဘယ်လိုပြောတစားခံရှာတယ်လို့ပေါ့ hostage ပေါ့နော်ဒီတစားခံရှာတယ်လို့ဖြစ်နေတာမျိုးရှိဒါကတော့ကျမတို့ဟိုပေါ့နော်ဟိုဒါကတော့တကယ်ဟိုစာဒီလူတယောက်ဆစ်ဆီးတော့မယ်ဆိုရင်အဲ့လိုမျိုးတွေကျမတို့မမြင်ရအောင်လေနော်ဆိုတော့ဒါကြောင့်မို့တကယ်လို့ဥမာပေါ့ဒီလူတယောက်ဖမ်းမယ်ဆိုအဲ့လူတယောက်ပဲဖမ်းဖို့ရတဲ့အတွက်ပဲတာဝန်ကိုတရားရှိဒါဖမ်းပြီးဟိဆိုရင်တော့မှဥပဒေနဲ့အညီကျမတို့ဖမ်းဆီးရတာမျိုးတွေဟိုလိုအပ်ပါတယ
်အဲ့ဒီလိုပြန်ပေးဆွဲဖမ်းဆီးတရားဆွဲခံရတဲ့နိနာသူတချို့ကိုလည်းဥပဒေကြောင့်ရအကူအညီပေးနေတဲ့သူတို့ရှိနေအဖွဲ့ကလိုက်ပါကူညီပေးနေတာရှိတယ်လို့ဆိုပါတယ်ဥပဒေမဲ့ဖမ်းဆီးခံရတဲ့နိနာသူကတချိန်မှာသူတို့ကိုဖမ်းဆီးခဲ့တဲ့အဖွဲ့အစည်းကိုပြန်လည်တရားစွဲဆိုနိုင်တယ်လားဆိုတဲ့မေးခွန်းကိုတော့သူက
ရတာပေါ့ဒါပါဖြစ်လို့ဆိုဒါပြန်ပြီးဆွဲတယ်လို့မှတ်ယူလို့ရတယ်လေဒီလားဆိုတော့ဒါကြောင့်မလို့ဟိုဘယ်လိုပြောမလဲတချို့သောကိစ္စရဲ့ဒီမှာဆိုရင်ဒါဒီနောက်ပိုင်းမှာဆိုရင်တော့ဒါမျက်မြင်တက်သေးအလူတက်တဲ့ကုကူရံရတက်တဲ့ဖြစ်သွားလိမ့်မယ်လေ။နော်။ဆိုတော့ပြီးတော့နောက်ထပ်တစ်ခုကကျတော့ကျွန်တော်တို့တချို့တော်တော်များများနားလေထားတာနောက်ကျောင်းပြန်အာနာတက်ရောက်လို့မရဘူးလို့ပြောတာလည်းရှိတယ်။ဆိုတော့ရာဇဝတ်မှုကနောက်ကျောင်းပြန်ပြောတာပေါ့။ရာဇဝတ်မှုတစ်ခုဖြစ်ပေါ်လာပြီဆိုရင်သူ့မှာကာလစီကံတဲ့ဥပဒေဆောင်မရှိဘူး။ကာလစီကံတော့မရှိဘူး။ပြောစင်တာကလုံခဲ့တဲ့အမှုမဆွေဖြစ်သွားတဲ့ကိစ္စအခုလည်းတရားပြန်ဆွဲလို့ရတယ်။ဒါတော့ဟိုခံရတဲ့သူပေါ့နော်ကာယကံရှင်ကိုမိုက်ကိုတရားဆွဲဆိုမယ်ဆိုရင်တော့ဒါဒီပြန်လဲပြီးတော့မှဟိုကျွန်တော်တို့ပြန်ပြီးတော့မှဟိုဘယ်လိုပြောမလဲကောင်တာပြန်ဖွင့်လို့ရတဲ့ကိစ္စရဲ့တစ်ခုဖြစ်ပါဒါနဲ့အဲ့ခါကျရင်တော့ကျွန်တော်တို့လေးပုံထုတ်ရမှာပေါ့ပြန်ဖွင့်စီရဟိုကင်ပြီးတော့မှအမှုဟိုဖွင့်ပေးမလဲပေါ့နော်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တွေကအခုကဟိုဘယ်လိုပြောမလဲဟိုလိုက်နာရမယ်စီမီစီကန်တွေကိုမလိုက်နာတဲ့အဖွဲ့စည်းကကျမတို့ဟိုတိုင်တန်းရမယ့်အဖွဲ့အစည်းလို့ဖြစ်နေတယ်
တမ်းမုံတီလို့တရင်ပေးတိုင်ကြားခံရပြီးမိသားစုတခွဲတပြားစီချွတ်ပြေးတင်းလျှောက်နေရတဲ့ကိုကျော်ကျော်ကတော့သူ့အနာဂတ်အတွက်စိုးရိမ်ကြောင်ကြနေရပါတယ
်။အရင်ကတော့ကျွန်တော်တို့အနာဂတ်ကျွန်တော်အမှလည်းဟို future plan ဆိုတဲ့အနာဂတ် plan လေးရှိရပါတယ်နော်။လူဆိုတာလေကိုအနာဂတ်ကိုရှာဖွေနေကြတဲ့လူတွေပဲရှာဖွေကိုဒီ season လာတာတူတူမျောလင်းလာတာရှိတယ်။ဒါမဲ့ဟိုကျွန်တော်တို့အခုဖြစ်နေတဲ့အနေအထားကျွန်တော်အနာဂတ်ကိုကျွန်တော်မပိုင်တော့ဘူး။ဟိုကင်ဆာယောဂတဲ့တယောက်ကအနေအနာဂတ်ကိုကင်ဆာယောဂပိုင်သွားတယ်လို့ကျွန်တော်တို့အနာဂတ်ကိုလည်းသူတို့ပိုင်ဆိုင်သွားရေးအဲ့လိုဖြစ်သွားတာကျွန်တော်ပြန်သွားရင်လည်းကျွန်တော်မိသားစုအစိမ့်မှမခွဲပြစ်လိမ့်မယ်တားပါမယ
်ဖန်စီကန်မိသားစုဝင်တွေအကြားတရားမျှတမှုကိုမျှော်လင့်နေစေသူကတော
့မျှော်လင့်ချက်ရှိရဲ့မျှော်လင့်ချက်ရှိရဲ့ဒီနေ့ဖြစ်လာမယ်ဆိုတာသိရဲ့မျှော်လင့်နိုင်ကူနိုင်ရမယ်ဆိုတာလည်းသိရဲ့အောင်မြင်ရမယ်ဆိုတာလည်းညလုံးကြရှိတယ်။အောင်မြင်တဲ့ဒီနေ့ယတဆူရတက်လာမယ့်အချိန်ကြရင်ညတာမှုရှိမယ်လို့ညွှန်လင်းတယ
်။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးတန်ဖွဲ့သားတွေကညွှန်လင်းပါတယ်။ဒိုးတန်တန်လွတ်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ Radio Season မှာလည်းစနေနေ့ည9:00 နာရီကနေ10:00 နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00 နာရီကနေ9:00 နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီ Season ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒိုတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ခုဆက်ပြီးတော့စနေညပိုင်းသကဝိုင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကနေပြီးတော့အာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်တွင်းမှာစစ်နပြကန့်ကွက်မှုတွေကြီးကျယ်ပေါ်လာခဲ့တယ်လို့ပဲပြည်ပရောက်မြန်မာတွေကြားမှာလည်းအတော်လေးလှုပ်လှုပ်ခတ်ခတ်ဖြစ်ပြီးတော့ပြည်တွင်းကစစ်နပြမှုတွေကိုကူညီထောက်ပံ့တာတွေနောက်သက်ဆိုင်ရာနိုင်ငံအလိုက်မြန်မာစစ်အာဏာသိမ်းမှုကိုကန့်ကွက်လှုပ်ရှားတာတွေလှုပ်လာကြပါတယ်။ဒီထက်မှာတော့မြန်မာပြည်ပေါ့မဟုတ်ဘဲနဲ့ပြည်ပမှာပဲကြီးပြင်းလာတဲ့မြန်မာຫນွေဘွားတိုင်းရင်းသားလူငယ်တွေပါအတော်လေးစိတ်ဝင်စားနေတဲ့ကြွကြဖြစ်လာကြပါတယ်။ဒါကြောင့်မလို့ဒီပတ်စနေညပိုင်းသကဝိုင်းအစည်းအဝေးမှာတော့မြန်မာရေတက်တက်ကြွကြလှုပ်ရှားနေကြတဲ့ American ပြည်အောင်စု Indiana ပြည်နယ်ကချင်းလူငယ်တွေရဲ့လူငယ်ခေါင်းဆောင်တူဖြစ်တဲ့ Justin Tang နဲ့မဆုမြတ်မွန်ဆက်သွယ်ဆွေးနွေးထားပါတယ်။နားဆင်ကြည့်ပါ
။မင်္ဂလာပါ Justin Tang ရှင် VOA မြန်မာပိုင်းအစည်းအဝေးနဲ့ကြိုဆိုပါရစေ။
ဟုတ်ကဲ့မင်္ဂလာပါတွေ့ရတာဝမ်းသာပါတယ်မ
အခု Justin ကိုပေးနေတာကဒီမြန်မာနိုင်ငံမှာဆက်အနာတိမ့်မှုနဲ့ပတ်သက်ပြီးတော့ American မှာရှိကြတဲ့အမြန်မာပြည်ကလူတွေတော်တော်များများတိတ်ပြစိတ်ဝင်စားရှိနေကြတယ်အဒီဆက်အနာတိမ့်မှုကိုစန့်ကျင်လှုပ်ရှားမှုတွေလည်းတက်တက်ကြွကြွလုပ်နေကြတယ်ပေါ့လေဆိုတော့ Justin က Indiana Police မှာရှိတဲ့အချင်းလူမျိုးအတိုင်းဝိုင်းရဲ့လူငယ်ကောင်းဆောင်တယောက်ဖြစ်ပါတယ်ဆိုတော့အဲ့ဒီမှာ Justin အပါအဝင်ဒီချင်းလူငယ်တွေကြားမှာဒီအပေါ်မှာဘယ်လိုမျိုးစိတ်ဝင်စားရှိနေကြကြလဲဆိုတာအရင်ဆုံးသိပြရစီရှင
်။ဟုတ်ကဲ့မဆိုတော့ပထမအဆုံးအနေနဲ့စိတ်ဝင်တစားရှိတယ်ဆိုတဲ့ဟာကိုပြောချင်တယ်။ဒါပေမဲ့စိတ်ဝင်စားတာထက်ပိုပြီးတော့လေနာကျင်ခံစားရတယ်အရန်လိုခံစားရတယ်ဆိုတာကျွန်တော်ထည့်ပြောချင်ပါတယ်။ကျွန်တော်တို့ဒီ Indianapolis မြို့မှာဆန္ဒပထမဆုံးပြတော့မယ်လို့သူတို့စီယုံတဲ့အချိန်မှာnumber 2 count ဆောင်တဲ့လူငယ်တွေဖြစ်တယ် like အကုန်လုံးက20 years old 25 under 30တွေပေါ့နော်ကျွန်တော်တို့အပါဝင်ဆိုတော့အခါကျလူငယ်တွေအရန်စိတ်ဝင်စားတဲ့ count ဆောင်မှုအပိုင်းကိုတာဝန်ယူတဲ့ဟာကိုကျွန်တော်တွေ့ရတယ်ပေါ့နော်ဆိုတော့ကျွန်တော်ဘယ်လိုပြောမလဲလူငယ်တွေရဲ့အခန်းကဏ္ဍတော့အရန်ကိုဂျီနပ်မိတယ်အဓိကဒီအမျိုးမှာဆိုလို့ရှိရင်ဆန္ဒပြတာတွေချိန်ပေါင်းမနေတော့ဘူးသူတို့အများတော်ဖြစ်လူငယ်တွေဦးဆောင်တယ်ပြီးလို့ရှိရင်ကျွန်တော်တို့ယုံနေမှာကျွန်တော်တို့အလုပ်လုပ်တဲ့ယုံနေចောင်းတဲ့ចောင်းတွေမှာထိုင်တဲ့ big တွေစာလုပ်တယ်ပြီးလို့ရှိရင်ကျွန်တော်တို့ចောင်းအုပ်ဆရာကြီးတွေပေါ့နော်ចောင်းအုပ် principal president တွေကိုစာရေးရေးလာကြတယ်ပြီးလို့ရှိရင် senator congressman သူတို့တွေစီမှာလဲစာရေးရေးတယ်ပြီးလို့ရှိရင်ကိုယ်နဲ့သက်ဆိုင်ရာသက်ဆိုင်ကြောင်းပေါ့နော်ဒီပမာပြီးမှာဖြစ်ပြနေတဲ့အကြောင်းတွေကိုမျှဝေပြီးတော့တက်တက်ကြွကြွလှုပ်ရှားတာကိုကျွန်တော်တွေ့ရတယ်ကျွန်တော်လဲအဲ့ဒီထက်အတယောက်ပါဘူးပေါ့နော်ဟုတ်ကဲ့
So ကို Justin ပြောခဲ့သလိုပေါ့နော်ဒီမြန်မာအရေးကို American မှာရှိနေ Indian Police မှာရှိနေတဲ့လူတွေပို့ပြီးတော့မှတိလာအောင်နားလည်လာအောင်လို့ကြောင်းနေမှာလောက်ကြရဲဆိုတော့အဲ့ဒါဆယ်ကျော်သက်လူငယ်တွေဖြစ်မယ်လို့ထင်ပါတယ်ဆိုတော့အဲ့လိုမျိုးလုပ်နေတဲ့ဒီဆယ်ကျော်သက်ပေါ့နော်ကြောင်းတက်နေတဲ့လူငယ်တွေရောဘလောက်များလဲရှင်ဒီလိုလှုပ်ရှားမှုလုပ်နေတဲ့လူတွေကဘလောက်များလဲရှင်
အဟုတ်တယ်အမပြောတယ်လို့ပေါ့နော်ဥဆောင်တဲ့လူတွေကဆယ်ကျော်တက်တည်ဖြစ်တယ်အာဒါမဲ့အာကျွန်တော်တော်တော်ပဲအာလူဦးရေပဲနဲ့ရောက်ဆိုတော့အာအတိအကျတော့ပြောလို့ခက်တော့ခက်တယ်ဒါမဲ့အာများတယ်များတယ်အာကျွန်တော်တို့အင်ဒီယားနာအာပိုလစ်မှာဆိုလို့ရှင်ဖယ်ရီတောင်းရှစ်ဆိုတာရှိတယ်ဖယ်ရီတောင်းရှစ်မြို့နယ်ပေါ့နော်အဲ့ဒီမြို့နယ်မှာ2 high school ရှိတယ်ပြီးလို့ရှင်မူလာဒန်အာအလေဒန်ကျောင်းတွေအများကြီးရှိတယ်ပေါ့နော်အဲ့မှာကျွန်တော်ချင်းတွေအာဆိုလို့ရှင်အယောက်9000600,000လောက်ကျောင်းတက်တယ်ဆိုတော့အဲ့ဒီလူငယ်တွေကအရန်ကိုတက်တက်ကြောကြောပါဝင်လာကြတယ
် Justin ဆော့ဆော့ပြောသလိုပေါ့နော်ဒီ America မှာနေနေတဲ့ချင်းလူငယ်အများစုကအဲ America မှာဟိုငယ်ငယ်လေးတွေကနေသူတို့မိသားစုနဲ့ရောက်လာကြတယ်အများစုကတော့ဒီတက်ပြနိုင်ငံမှာအခြေချတဲ့ဒုက္ခတွေအနေနဲ့ရောက်လာကြတဲ့သူတွေပေါ့လေဆိုတော့နောက်တစ်ချို့ကလည်းဒီမှာမွေးကြတာပေါ့ဆိုတော့အဲ့လိုမျိုးမြန်မာနိုင်ငံနဲ့ဟိုအဆက်ဆက်ပေါ့လေအလှမ်းဝေးတဲ့လူငယ်တွေကအခုလောက်ထိဒီမြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့ကိစ္စအပေါ်မှာစိတ်ဝင်စားရှိနေကြတာကရောဘာကြောင့်လို့ထင်ပါလဲရှင
် Okay I really love that question အရန်ကြိုက်တယ်အဲ့ဒီမိခွန်းတို့ဘာဆိုတော့အရန်ကြီးကြီးတယ်လို့လည်းကျွန်တော်ထင်တယ်ဘာဆိုတော့များတော့ဖြစ်ကျွန်တော်ကိုယ်တိုင်ပေါ့နော်အာတကယ်ဆိုလို့ရှင်အာ status အရာအမေရိကန်နိုင်ငံသားဖြစ်ပြီပေါ့နော်ဒါပေမဲ့ကျွန်တော်အရန်encourage ဖြစ်တာတကူကပါလဲဆိုလို့ရှိရင်တော့ဒီကိစ္စဖြစ်ပေါ်လာတဲ့အချိန်မှာကျွန်တော်တို့ဒီနိုင်ငံမှာကြီးပင်းလာတဲ့ကလေးတွေလူငယ်တွေရဲ့လှုပ်ရှားမှုအရန်ကိုခွန်အားရစရာကောင်းတယ်ဆိုတော့ကျွန်တော်ဆိုလို့ရှိရင်ခုနပြောသလို16နှစ်ထိပဲပမာပြီးမှနေခဲ့တယ်ဆိုတော့ကျွန်တော်အခုဒီ Indianapolis မှာအရန်ကိုဟိုလှုပ်ရှားနေတဲ့လူငယ်တွေကတော့2နှစ်3နှစ်4နှစ်ကလေးနေစားရောက်တဲ့လူတွေဖြစ်တယ်တချို့ဆိုလို့ရှင်ဒီမှာမွေးတဲ့လူတွေရှိတယ်15နှစ်16နှစ်သားอยู่လူတွေဆိုလို့ရှင်လေ high school ကလေးတွေဆိုလို့ရှင်သူတို့အရာနို active ဖြစ်နေကြတယ်ဒါပေမဲ့ဘာလို့အဲ့လောက်ထိသူတို့မှာအဆက်အသွယ်မရှိတော့တဲ့နိုင်ငံတို့ဒီလောက်ထိခင်မင်းတွေ့တာနေသေးလဲဆိုလို့ရှင်တော့ကျွန်တော်ပထမဆုံးတွေ့တဲ့ဟာတော့ they still love Burma ဗမာနိုင်ငံမြန်မာနိုင်ငံတို့သူတို့ချစ်နေစေဆိုတာကျွန်တော်တွေ့ရတယ်ပြီးလို့ရှိရင်ဒုတိယကတော့ they know where they come from ပေါ့နော် and they know who they are ဆိုတော့ကျွန်တော်အပါဝင်ပေါ့နော်ကျွန်တော်အမေရိကန်နိုင်ငံသားဖြစ်တယ်ဒါပေမဲ့လူငယ်တယောက်အနေနဲ့ကျွန်တော်ဘယ်သူလဲကျွန်တော်ဘယ်နိုင်ငံနဲ့လာလဲကျွန်တော်ဘယ်ကနေလာတယ်လို့ဆိုတော့ကျွန်တော်ကောင်းကောင်းသိတယ်ဒီနိုင်ငံမှာပဲကြီးပင်းပစီဘယ်အလုပ်ကံဘယ်လုပ်ပစီပေါ့နော်ဆိုတော့ခါကျတော့အဲ့ဒီစိတ်ထားကျွန်တော်တို့လူငယ်တွေအကြီးအကဲပချင်းလူငယ်တွေထဲမှာရှိရဲဆိုတော့ကျွန်တော်တွေ့ရတယ်ပြောရှင်တတိယကတော့ကျွန်တော်တို့ဒီနိုင်ငံတို့အမပြောသလိုရောက်လာတဲ့အကြောင်းရင်းနာဒီလူမဆန်တဲ့ dictatorship government တွေကြောင့်ဖြစ်တယ်။နော်လူမဆန်တဲ့စစ်အုပ်ချုပ်မှုကြောင့်ကျွန်တော်တို့ဒီနိုင်ငံရောက်ရှိလာတာဖြစ်တယ်။အဲ့ခါကျတော့ကျွန်တော်တို့နှစ်နှစ်သားပဲဖြစ်ပါစေ၃နှစ်သားကလေးနေဒီနိုင်ငံကိုပဲရောက်ပါစေဒီနိုင်ငံမှာပဲမွေးနေပါစေကျွန်တော်တို့ရဲ့မိဘတွေကအဲ့ဒီနိုင်ငံအဲ့ဒီအုပ်ချုပ်မှုဆိုးဝါးတဲ့အုပ်ချုပ်မှုစနစ်အောက်ကနေထွက်လာကြပြီးရုံးကံပြောအခက်ခဲပေါင်းများစွာသိတာပဲမာဒီနိုင်ငံမှာနေတယ်ဆိုတာဟိုဟာအာပရင်လိုလာနေတာမဟုတ်ဘူးလေအခက်ခဲပေါင်းများစွာနဲ့ဒီမိဘတွေလည်းရုံးကံပြောလာနေတယ်လေအဲ့ဒါကိုကြည့်ရင်းနဲ့ okay ဒီလိုမျိုးဘဝကျွန်တော်တို့ခုနိုင်ငံမှာမဟုတ်ပဲလေသူများနိုင်ငံမှာမိဘတွေဒီလိုခက်ခဲနဲ့လာနေကြတယ်ဆိုတဲ့ဟာကိုသူတို့ကြည့်တဲ့အချိန်မှာဒီစစ်အုပ်စုမှုပြီးလို့ရှင် dictatorship military coup ဆိုတာလုံးဝလက်မခံနိုင်ဘူးအဲ့တော့ကြောင့်သူတို့ပူပြော့ဒီကိစ္စမှာထဲထဲဝင်ဝင်ပါဝင်လာကြတာဖြစ်တယ်လို့ကျွန်တော်မြင်တယ်ပြောရှင်နောက်ဆုံးဘာဖြစ်လို့ဒီချင်းလူငယ်တွေအတကုံပေါ့နော်ဒီနိုင်ငံမှာသူတို့ရတဲ့အခွင့်အရေးပေါ်မှာအခွင့်အလမ်းyou know like platform ရှိသမျှအသုံးပြုပြီးတော့လှုပ်ရှားနေတယ်လဲဆိုလို့ရှင်နောက်ဆုံးကျွန်တော်မြင်တာတော့အဲ့ဒါချင်းမလို့ခရစ်ယာန်မလို့ပြန်မာနိုင်ငံလာတဲ့လူမလို့မဟုတ်ဘူးသူတို့နိုင်ငံကြီးပြီးသူတို့ကြီးပြီးလာတဲ့နိုင်ငံက freedom ကိုအစားပြတဲ့လူတွေဖြစ်လူအခွင့်အရေးလူရဲ့အရေးပေါ့နော်လူသားချင်းစာနာမှုပြီးဝရှိတဲ့နိုင်ငံမှာကြီးပင်းလာတဲ့လူဖြစ်တဲ့အတွက်ကြောင့်သူတို့လာတဲ့နိုင်ငံသူတို့မွေးဖွားတဲ့နိုင်ငံမှာဒီလူမျိုးလူမဆန်တဲ့ဖြစ်ရပြန်ဖြစ်တယ်ဆိုတော့လူသားတယောက်အနေနဲ့သူတို့လက်မခံနိုင်လို့ကျွန်တော်ကိုယ်တိုင်လက်မခံနိုင်လို့ရှိတဲ့ platform တွေကိုတုံးပြီးတော့ပေါ့เนาะကိုတက်နိုင်တဲ့လောက်လေးနဲ့ကျွန်တော်တို့ပါဝင်လာကြတာထင်တယ်အဲ့အတွက်ကြောင့်ကျွန်တော်တို့ဒီမှာငငယ်ကလေးရောက်လာတဲ့လူတွေပဲဖြစ်ဖြစ်ဒီမှာ15 16နှစ်ကလေးနေရောက်လာတဲ့လူတွေဖြစ်ဖြစ်ပထမဆုံးကတော့ကိုယ်နိုင်ငံကိုချစ်တဲ့စိတ်ရှိသေးတဲ့အတွက်ကြောင့်ပြောလို့ရှိရင်လူမဆန်တဲ့လောက်ရတို့လက်မခံတဲ့အတွက်ကြောင့်ဒီလိုမျိုးထဲထဲဝင်ဝင်ပါဝင်ကြတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
So Justin အနေနဲ့ရောပေါ့နော်ဒီလူငယ်တွေကိုပို့ပြီးတော့မှမြန်မာနိုင်ငံအရေးပို့ပြီးတော့နားလည်အောင်သဘောပေါက်အောင်ရောဘယ်လိုမျိုးတွေစူးစမ်းပြီးတော့လုပ်ပေးနေတယ်ဆိုတာလည်းသိပါရစေရှင
်ဟုတ်ကဲ့ကျွန်တော်ဆိုကျွန်တော်ကလည်းဖျားကြောင်ကလူငယ်ခေါင်းဆောင်တယောက်ပေါ့နော် So ဒီလိုမျိုးပြဿနာဆဖြစ်တဲ့ချိန်မှာကျွန်တော်တို့ဖျားကြောင်မှာရှိတဲ့လူငယ်တွေကိုကျွန်တော်ဆက်သွယ်တယ်ဆိုတောင်းရအောင်ဒီကျွန်တော်တို့နိုင်ငံအတွက်မလုပ်ပြနိုင်လဲဆိုပြီးတော့စဉ်းစားရအောင်ဆိုပြီးတော့ကျွန်တော်တို့ Zoom meeting ခေါ်တယ်ပေါ့နော် Zoom meeting ခေါ်တဲ့ချိန်မှာတချို့ဆို73နှစ်74နှစ်သားရွယ်ပဲရှိတယ်အဲ့ဒီကျွန်တော်လူငယ်တချို့လို့ဆိုလို့ရှင်ပေါ့နော်အဲ့ဆိုကျွန်တော်ကနည်းနည်း careful တာပေါ့ဒီ73 74နှစ်ကျွန်တော်ဦးဆောင်တဲ့လူငယ်ကလေးလေးတွေကဒီပမာပြအချောင်းဘယ်လိုကျွန်တော် how am I going to explain them ကျွန်တော် ဘယ်လို
through နားလဲအောင်ဘယ်လိုပြောပြရမလဲ
အဲ့လိုကျွန်တော်နည်းနည်း hesitate ပေါ့နော်ဖြစ်တယ်ပေါ့ဒါပေမဲ့ကျွန်တော်သူတို့ကိုစပြောခိုင်းတယ် hey whatever you feel you know နည်းအခုလက်ရှိပမာပြမှာဖြစ်ပေါ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ whatever you feel inside tell me အဲ့လိုကျွန်တော်မိခွန်းစလိုက်တယ်ပေါ့နော် you know အမ73 75နှစ်ခလေးဒီလေဒီနိုင်ငံမှာတစ်နှစ်ကလေးနေရောက်လဲကလေးတွေစငူရယ်နော်ဒီလိုမျိုးသူတို့ဒီကိစ္စကိုကြားတဲ့အချိန်မှာဆိုကျွန်တော်အရန်ဘန်စကားလို့ဖြစ်ပြီးဟတ်ချီတော့တယ်ပေါ့ဟတ်ချီတော့ဘာဆိုဟဲ့ကျွန်တော်ကဟိုသူတို့ကဒီကိစ္စတွေမသိဘူးဒီမှာပဲမွေးဖွားဒီမှာပဲကြီးပင်းလာဆိုဒီအကြောင်းဟိုအစားတောင်960 something ကနေစပြီးတော့ပြန်ရှင်းပြဖို့လူမယ်လို့ထင်တာဒါပေမဲ့ဒီ72 73နှစ်သားကလေးတွေကစလီစင်ငါမျိုးတို့ Instagram စာတုံးလာပြီ Facebook တုံးလာပြီဆိုဒီပမာပီကိစ္စဟူးစစ်ကောင်လော်လာရီယာကတဲ့အနေအခုအထိဖြစ်ပြနေတဲ့ဟာသူတို့ဖုန်းထဲမှာစမြင်လိုက်စကြည့်လို့ရပြီတရင်းစာလို့စဖတ်နေပြီအခါကျတော့ဒီကိစ္စကိုသူတို့ခံစားပြီးစငိုတယ်ဒီစွတောင်မတောင်းခင်မှာလေစငိုကြတယ်ဆိုတော့ပြောချင်တာကလူငယ်တွေကိုအဓိကဖြစ်ဒီနိုင်ငံမှာကြီးပင်းလာတဲ့ကလေးတွေကိုအထူးတလေဒီကိစ္စတွေကိုရှင်းပြစရာတော့မလိုတော့ဘူးသူတို့ဒီလိုမျိုးအဖြစ်ပြက်ဆိုးကြီးကိုသူတို့ဘာသာတိလာတယ်ဆိုတော့အဲ့ဒီခါကတော့နည်းနည်းပရိသတ်တွေဒီပြောရဲ့ပရိသတ်တွေကိုလည်းကျွန်တော်ပြောပြချင်တယ်ဒီနိုင်ငံချားရောက်လူငယ်တွေလည်းခင်မနောက်ကြတော့မမအကြောင်းမြမအကြောင်းကိုအရန်တီရှိနာလေလာပြီဆိုတဲ့ဟာကိုကျွန်တော်ပထမဆုံးပြောချင်တယ်လူငယ်ပိုင်းကိုတော့အတ္တိကအဖြစ်တော့တတ်နိုင်တယ်လို့ခေါ်အားပေးကြတယ်ပေါ့နော် each other encouragement လုပ်ကြတယ်သူတို့နဲ့တက်ဆိုင်ရာတက်ဆိုင်ကြောင်းမှာဒီကိစ္စကိုပုံမှန် normal ပုံမှန်လို့မပြတ်မဖြစ်သွားအောင်လူတွေရဲ့စိတ်ဝင်စားမှုပူကြီးမားနိုင်အောင်နေလာမျိုးစုံသုံးပြီးတော့ဟုတ်ကဲ့သူတို့ခေါ်အပီးရပေါ့နော်ကျွန်တော်ဆိုလို့ရှိရင်တော့ government တွေနဲ့လည်းအဆက်အသွယ်ရှိတဲ့ခါကျတော့ဒီကျွန်တော်တို့ represent လုပ်တဲ့ city council office တွေပြီးလို့ရှိရင် congressman office တွေ senator office တွေလည်းအဆက်မပြတ်ပေါ့နော်တပတ်တစ်ခါလောက်ကျွန်တော်တို့သူတို့ကိုပမာပြမှာဖြစ်ပြနေတဲ့အကြောင်းအရာတွေကိုအသိပေးရပေါ့နော်အဆက်အသွယ်လုပ်ပြီးတယ်
နောက်ဆုံးတစ်ခုမေးချင်တာတော့ဒီ Justin တို့အနေနဲ့ပေါ့နော်ဒီ American ပြည်တော်စုထဲမှာရှိတဲ့ကချင်တိုင်းရင်းသားတွေမဟုတ်ဘူးပေါ့တခြားတိုင်းရင်းသားလူမျိုးတွေကရင်တို့ကချင်တို့တခြားတိုင်းရင်းသားတွေနဲ့ရောဆက်ဆက်ပြီးတော့စုပေါင်းပြီးတော့မှဒီအာဏာသိမ်းမှုကိစ္စနဲ့ပတ်သက်လို့လှုပ်ရှားနေတာမျိုးတွေရောရှိပါလားရှင
်ဟုတ်ကဲ့ရှိပါတယ်ခင်ဗျာဆိုကျွန်တော်တကူဥပမာပြောမယ်ဆိုလို့ရှင် Washington DC เนาะဆိုအမားရနေ Washington DC မှာဆိုလို့ရှင်အပတ်တိုင်းလိုလို every weekend မှာဘယ်လိုပြောမလဲဆန္ဒပြမှုဆန္ဒထုတ်ပေါ်မှုလုပ်တယ်အဲ့ဒီဟာတွေကတော့ဘယ်လိုပြောမလဲ multi ethnic group ပေါ့နော်ဗမာပြည်လာတဲ့တိုင်းရင်းသားပေါင်းစုံလှုပ်ရှားနေတာတွေ့ရတယ်အဲ့ဒီထဲမှာလည်းပါဝင်ကြတယ်ချင်းလူငယ်အများစုချင်းလူငယ်အဖွဲ့အစည်းတွေအများစုလည်းအဲ့ဒီဘက်မှာပါဝင်ကြဆိုတော့ကိုနေတဲ့နေရာကိုနေရဲ့မြို့ပေါ်မှုတီးပြီးတော့လှုပ်ရှားတာတွေရှိတယ်တကူပြလို့ရှိရင်အခု Indianapolis မှာခုနပြောသလို90ရာခိုင်နှုန်းတော့ခေါင်းဆောင်တွေက of course ချင်းတွေဖြစ်တယ်ဘာလို့ဆိုတော့ကျွန်တော်2000 2500 loss ဒီမှာရှိတဲ့ခါကျတော့ချင်းလုံငယ်တွေဖြစ်တယ်ဒါပေမဲ့အချင်းလုံငယ်လုံငယ်တွေကြီးပဲမဟုတ်ဘူးကျွန်တော်ဗမာတွေရှိတယ်ကချင်းကရင်တွေရှိတယ်ရခိုင်တွေရှိတယ်မုံတွေလည်းရှိရှမ်းတွေလည်းရှိတယ်ပေါ့နော်ဆိုတော့တိုင်းရင်းသားပေါင်းစုံလူကြီးတွေပေါ့နော်ပေါင်းဆက်ပြီးတော့လှုပ်ရှားတာတွေရှိတယ်ဆိုတော့ဒီကိစ္စဒီကိစ္စပေါ့နော်ဒီစစ်အာဏာသိမ်းမှုကတော့လူမျိုးတစ်မျိုးအရေးမဟုတ်ဘူးဘာသာတစ်ဘာသာအရေးမဟုတ်တော့ဘူးဒီဟာမြန်မာနိုင်ငံဖွာလူတိုင်းရင်းသားလူမျိုးပေါင်းစုံရဲ့အရေးဖြစ်တယ်ပြီးလို့ရှိရင်မြန်မာနိုင်ငံကလူတွေရဲ့အရေးပဲမဟုတ်ပဲကမ္ဘာအရေးဖြစ်တယ်ဆိုတာလေကျွန်တော်တို့အတိုင်းဝန်ကျွန်တော်တို့ community ကျွန်တော်တို့နိုင်ငံတကာအတိုင်းဝန်လည်းသိသိချင်းတယ်ဘမပီမှာဖြစ်ပျက်နေတဲ့ကိစ္စဘမပီရဲ့ကိစ္စမဟုတ်ဘူး This is not just Burma issue This is the world issue ဆိုတာအရန်တိခိုင်းဖို့လူတွေကိုတိစီဖို့အရန်ကြီးကြီးတယ်အဲ့ခါကျတော့ကျွန်တော်တို့ဒိုင်းရင်သားတွေရဲ့လှုပ်ရှားမှုမြန်မာနိုင်ငံမှာမွေးဖွားတဲ့လူတွေမြန်မာနိုင်ငံမှာကြီးပင်းတဲ့လူတွေရဲ့လှုပ်ရှားမှုအရန်အကြီးကြီးတယ်ဒါပေမဲ့ကျွန်တော်တို့ international issue ဖြစ်တဲ့အထိလှုပ်ဆောင်ဖို့လည်းကျွန်တော်တို့စီမံတာဝန်ရှိတယ်လို့ထင်တယ်အဲ့တော့ကြောင့်ဒါရင်တာရီဘယ်မှာပဲနဲ့နိုင်ငံတကာကိုနဲ့ဆက်သွယ်ရပေါ့နော်ကိုနဲ့ပတ်သက်ကူ like our connection တွေမှာဒီအကြောင်းကိုအမဲတမ်းသူတို့နားလည်အောင်သူတို့ကိုငြိနိုင်အောင်လှူဆော်ဖို့ကိုငြိတောင်းဖို့လဲတာဝန်ရှိတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗ
ျဟုတ် Justin Tan ကျေးဇူးအများကြီးတင်ပါတယ်ဆင်အခုလိုမျိုးအချိန်ပေးပြီးတော့ဖြေတဲ့အတွက
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်
ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော် VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ရှင်နေနာတဲ့ဒရင်ပတ်စင်ကနော်ရီနာစင်ရရပြီးတဲ့နောက်အခုဆက်ပြီးသတင်းအချင်းချုပ်ကိုပြောပြပါမယ်။ဒီနေ့ကြောက်တဲ့ BBC ဆန်ရလူသမားနေ့မီလေးနေ့မှာလည်းမြန်မာနိုင်ငံတွမ်းမှာဆက်အနာသိမှုကိုစံချိန်ကောက်ဖွဲ့ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေရှိခဲ့ပါတယ်။ရန်ကုန်ကမြို့နယ်တွေမှာပျောက်ကြားသပြီးဆန္ဒပြပွဲတွေရှိခဲ့တယ်လို့မန္တလေးမုံရွာကလေးညောင်ဦးဖားကံမြိုင်စတဲ့နိုင်ငံတော်ကမြို့အသီးသီးမှာလည်းဆန္ဒပြပွဲတွေပုံစံမျိုးမျိုးနဲ့ရှိခဲ့ပါတယ်။ရန်ကုန်ရန်ကင်းမြို့နယ်ဘက်မှာဒီကနေ့ပောက်ကွဲသံ3ကြိမ်ခန့်မှနေကြရတယ်လို့မြို့ကန်တွေကပြောသလိုအင်းစိန်နဲ့တငန်းကျွန်းမြို့နယ်တွေဘက်မှာလည်းပောက်ကွဲသံတွေကြားခဲ့ရတယ်လို့မြို့ကန်တွေကပြောပါတယ်။ပောက်ကွဲရတဲ့အကြောင်းရင်းတွေကိုတော့အတိအကျမသိရသေးပါဘူး။အရှိတောင်အရှနိုင်ငံများဖွဲ့အာဆီယံရဲ့မြန်မာရေထုပ်ပြန်ချက်မှာပါရှိတဲ့အတိုင်းမြန်မာနိုင်ငံမှာအကြမ်းဖက်လူရဲတွေချက်ချင်းရပ်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကတောက်ကြနေမှာတောင်းဆိုခဲ့ပါတယ်။ဒီုံနဲ့ရုရှားတို့သဘောတူအောင်ဒေသန်လျှော့ထားတဲ့ထုတ်ပြန်ချက်ကိုလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးရဲ့သဘောတူညီချက်နဲ့ထုတ်ပြန်ခဲ့တာပါ။အာဆီယံအထူးတနမန်တူခန့်အပ်ပြီးမြန်မာအရေးကိုအမြန်ဆုံးကင်တွယ်ဖြေရှင်းဖို့နှောင့်နှေးမှုမရှိချက်ချင်းလုပ်ဖို့လည်းလူမျိုးရေးကောင်စီထုတ်ပြန်ချက်မှာပါရှိပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူခဲ့တဲ့ဖေဖော်ဝါရီလတရနေ့ကလည်းထိန်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာအကျိုးဆောင်ရှိနေတွေနဲ့အခုချိန်ထိလူကိုယ်တိုင်တွေ့ခွင့်မရသေးဘူးလို့ရှင်နေကြီးဦးခင်မောင်စောက AFP သတင်းဌာနကိုပြောပါရယ်တော်ဆန်းစုကြည်ဟာနေပြည်တော်ကနေမှာထိန်းသိမ်းခံထားရတာအခုဆို3လပြည့်သွားပြီဖြစ်ပြီးအပြင်မှာဖြစ်ပျက်နေတဲ့သတင်းတွေမသိရအောင်ရုပ်သံသတင်းကြီးကွယ်မပေးဘူးလို့အကျိုးဆောင်ရှိနေနောက်တူးဖြစ်သူဒေါ်မင်းမင်းစိုးကလည်းတင်းလာနေမှာပြောခဲ့ပါရယ်အင်ဒိုနီးရှားနိုင်ငံမှာအသည့်ပြဋ္ဌာန်းထားတဲ့အလုပ်ကံဖန်တီးရေးဥပဒေအောက်မှာပျော်လင်းချက်မဲ့ပြီးမရေရာတဲ့အနာဂတ်ကိုသင်္ကေတပြုတဲ့အနေနဲ့လမ်းတွေပေါ်မှာသင်္ကြန်တိုင်ပုံလူလေးတွေစိုက်ထူပြီးတော့ဒီကနေ့ကြာရောက်တဲ့ပြည်ပဆိုင်ရာလူထုမားနေ့မေလေးနေ့မှာအင်ဒိုနီးရှားလူထုမားတွေဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
စနေနေ့တော့ view အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ view ရဲ့တနင်္လာနေ့မနေ့ဖက်6နာရီကနေ9နာရီထိ video အစီအစဉ်ကိုလိုင်းဒိုမီတာ32 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ52 kHz 5885တို့အပြင်လိုင်းလိုက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ view website burmese.viewnews.com နဲ့ Facebook စာမျက်နှာ view burmese news မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ် view အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်view တို့တော့ရှင်များနဲ့တော့မြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သေးပါညာ
This program has